ပိဋကတ်၃ခုပါဠိတော်အထက်ကရာတိကနှင့်တကောနေတရားကျမ်းစာများမြန်မာဗျာပိဋကတ်ကျမ်းစာများထူထမ်းပူဇော်တဲ့ဘောကုနော်ကာမဂုဏ်တို့တစ်ခုပြုပြီးအကျိုးရှိတဲ့ဒါနအကျိုးမရှိတဲ့ဒါနအဲ့ဒီနှစ်ခုလည်းကဒီနေ့လှူရှင်နေအကျိုးရှိတဲ့ဒါနကိုနှစ်ချိုက်ကြလားအကျိုးမရှိတဲ့ဒါနကိုနှစ်ချိုက်ကြလားအကျိုးရှိတာကိုနှစ်ချိုက်တယ်လားဘာကျိုးလဲဒါပဲနော်အဲ့ဒါလေးပဲဖြင်းရှင်ကအကျိုက်နဲ့ကိုလူရှင်ကြီးအကျိုက်တူမတူနည်းနည်းလေးနာကြည့်နော်ယောသီလဝံသီလဝန္တိတုရာတိဒါနံဓမေနလတ္တံသူပသန္နစေတောအဘိတန္တဟံကမ္မဖလဥလရံတဝိဒါနဝိပုလဖလံတိပြုမိယောသီလဝအကျင့်သီလရှိတဲ့အလိုပေးတဲ့ပုဂ္ဂိုလ်သည်ဓမေနလတ္တံတရားသို့နိလန်ဖြင့်ရှားပွေတဲ့ဖြင့်ယရှိအသီလဝဝုထုပစ္စည်းစုကိုသူပဒနာစိတ်တို့အလုံးကြည်လင်သောစိတ်ထားရှိသည့်ဖြစ်၍ဩလရံပြောပြောတိကျမြင့်နာလားသောကမ္မဖလံကံကံဤအကျိုးတရားကိုအဘိတတဟံအဘိတတဟံတို့အလုံးသဝေယုံကြည်သည့်ဖြစ်၍သီလဝန္တေသူသီလရှိတဲ့အလုကံပုဂ္ဂိုလ်တို့၌ဒါနလုဒါနကိုတရာတိမေလူဤကန္တနံထိုကဲ့သို့သောလုဒါနမျိုးကိုဝိမူလံဖလံတိပြံပြောကြည်ကြတဲ့အကျိုးတရားရှိတဲ့ဒါနမျိုးဟူ၍အဟံငါပြတိဝဒါမိဟောကြားတော်မူပါ၏။ပြံပြောကြည်ကြနေတဲ့အကျိုးတရားရှိတဲ့ဒါနကိုအလိုရှိခြင်းဖြင့်အင်္ဂါဘယ်နှချက်ပြည့်စုံမှာလဲဆိုတော့အင်္ဂါ၅ချက်နော်။နံပါတ်၁အလှူပေးတဲ့ပုဂ္ဂိုလ်သည်တိလရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ဘာကြောင့်လဲ။ဣဇိတိဘိက္ခုသီလဝတ္တောစိတ္တောပဏိတိဝိသုဒ္ဓတ္ထာဘိက္ခုရှင်သယံတို့ဝိသုဒ္ဓတ္ထံသီလစင်ကြေနေသည့်အတွက်ကြောင့်သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစိတ္တောပဏိတိစိတ်ရဲ့တုံ့ထားခြင်းဟူသမျှသည်ဣဇိတိမချုဧကံပြည်စည်းပြေဆုံးတတ်၏ခိုးကဘာစုတောင်းလဲကြောင်းနေစုပြည့်တယ်ဆိုတာကအလကားမဟုတ်ဘူးကိုယ့်ဘယ်မှာယဉ်နေရမယ့်တရားတစ်ခုရှိတယ်ဘာလဲကိုခြင်းသီလဖြူစင်ဟုတ်မလားကိုခြင်းသီလဖြူစင်နေတဲ့ပုဂ္ဂိုလ်တွေတောင်းနေစုကပြည့်စုံတယ်ဒီလိုလေးများချင်းရံဖြစ်ပြီးရံဖြစ်တယ်ဆိုတာကိုခြင်းသီလတွေဖြူစင်တယ်လို့ပြောမလားမဖြူစင်ဘူးပြောမလားဟမ်အဲ့ဒါပဲရံလည်းဖြစ်တယ်သူကကိုယ်ချင်းဒီလားဖြူစင်တယ်လို့လည်းပြောတယ်ဆိုတော့ဘယ်လိုဖြူစင်လဲ။ရပြစ်တယ်ဆိုတော့ကောင်းတဲ့စကားတွေထွက်တယ်လားမကောင်းတဲ့စကားထွက်တယ်။အဲ့ဒါပဲခဏကမှုသာဝါဒမှုသာစကားမပြောရဘူး။ပိတုနာဝါစာဒီစကားဟောဖို့ဟောစကားတို့ကြီးဒီဖို့နဲ့တယောက်တယောက်စိတ်တက်ဝဲပြောင်းတဲ့စကားတွေမပြောရဘူး။ဖရုဒဝါစာစဉ်းနေတဲ့စကားမပြောတန်ဖတ်ကြလားပေါ့။ပင်ကျင်းတဲ့စကားမပြောရဘူးဆိုတော့ကိုကအဲ့ဒါတည်းထင်ကြောနေတာသီလစင်ကြယ်လားမစင်ကြယ်ဘူးလားလူမြတ်ချင်းယံဖြစ်ရင်သီလစင်ကြယ်လားမစင်ကြယ်ဘူးလားဒါချင်းယံဖြစ်မလားမဖြစ်ဘူးလားအဲ့ဒါပဲနော်ဒါစဉ်းစားကြကိုကကြီးကျယ်ဖို့ဖြောမြတ်မြတ်တဲ့အကျိုးလည်းအလိုရှိတယ်ကိုဘက်ကငင်းနေရမယ်သီလဖြည့်စင်ရမယ်ဆိုတော့ကိုချင်းတိဝကြတာကိုမကြည့်ဘူးကိုတောင်းတတယ်ဆိုကြည့်ပါမလားမပြေဘူးဘုရားရှင်ကဘာဟောလဲဣဇိတိဘိက္ခုသီလဝတ္တောစိတ္တောပဏိတိဝိသုဒ္ဓတ္ထဘိက္ခုစေတယံတို့ဝိသုဒ္ဓတ္ထသီလစင်ကြေနေသည့်အတွက်ကြောင့်သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစေတ္တောပဏိတိစေရတုံတာခြင်းဘုသမြသည်ဣဇိတိမချုဧကံပြီးစီပြေဆုံးတတ်ပေ၏သီလစင်ကြေနေတဲ့အတွက်ကြောင့်သီလရှိတဲ့ပုဂ္ဂိုလ်ဤစေရတုံတာခြင်းဘုသမြသည်မချုပ်ဧကံပြည့်စုံပြည့်စုံတတ်ပါလေမိမိကအကျိုးတရားကိုမျှော်လင့်နေဆိုရင်နဘာတိကိုယ့်ဘက်ကမြင်းနီးရမယ့်တရားကဘာလဲကုသင်းသီလဖြူစင်ရနံပါတ်1ဓမီနလတ်တမိမိလူတဲ့ပုံစံမဲ့ပစ္စည်းလူပဲဝုထုကတရားတော်နိလန်ဖြင့်ရှားဖွေရရှိတဲ့လူပဲဝုထုပစ္စည်းစုဖြစ်ရမယ်မတရားတော်နိလန်ဖြင့် ရရှိတဲ့လူပဲဝတ္ထုဒီကျေစုမဖြစ်စေဘူး။ယေရှုတို့ကစင်ကြယ်စင်ကြယ်တယ်ဆိုတော့နားလည်ကြပါလိမ့်နော်။ဘုန်းကြီးတို့သူ့အသက်ပြန်လို့သူ့အသက်တက်လို့ရရှိတဲ့ပစ္စည်းသူ့ပစ္စည်းမတရားခိုးယူလို့မတရားသောနိလန်ဖြစ်လက်ပစ်လက်ယူတွေလုံးလို့ရရှိတဲ့ပစ္စည်းသူ့သားများတွေဖြစ်စည်းလို့ရရှိတဲ့ပစ္စည်းမူသားပြောလို့ရရှိတဲ့ပစ္စည်းခွန်စကားတွေပြောလို့ရရှိတဲ့ပစ္စည်း၊ကျန်တဲ့ဒီစကားတွေပြောလို့ရရှိတဲ့ပစ္စည်း၊ပိန်ဖြင်းတဲ့ကွက်ချင်းစရာတို့ပေါ့။ပိန်ဖြင်းတဲ့စကားတွေပြောဆိုလို့ရရှိတဲ့ပစ္စည်း။ဒီပစ္စည်းတွေကလည်းမစင်ကြယ်တဲ့ပစ္စည်းပဲ။လူတကာတို့မှဒီအတွက်ဘုရားရှင်တတ်မှတ်ဖေးထားတဲ့ကုံသွဲမှု၅မျိုးဆိုတာရှိပါတယ်။နံပါတ်1တဏ္ဍဝဏိစ္စလက်နဲ့ကုံသွဲခြင်း။နံပါတ်2တဏ္ဍဝဏိစ္စလူတွေကိုအယောင်ဝယ်လှုပ်ခြင်း။နံပါတ်3မန္တဝဏိစ္စမွေးမြေလုပ်ငန်းတွေလုပ်ပြီးအသားတွေကုန်သွယ်ခြင်းငါးတွေကုန်သွယ်ခြင်းဝိသဝဏိစ္စအစိတ်ကုန်သွယ်ခြင်းမိဇဝဏိစ္စမွေးစဝရရောင်းပြီးကုန်သွယ်ခြင်းအဲ့ကုန်သွယ်ခြင်း၅မျိုးကြောင့်ရရှိတဲ့ပစ္စည်းတွေဟာလည်းမစင်ကြဲတဲ့ပစ္စည်းပဲဖြစ်ပါတယ်ဒီတော့မိမိလူတိုင်းပုံစံနဲ့ပစ္စည်းတွေစင်ကြဲသင်ရှင်းနေတဲ့လူဘဝထုပစ္စည်းစုဖြစ်ရခဏကပြောခဲ့တဲ့ဒုစရိုက်ခဏပါကိုအကြောင်းခံပြီးရရှိတဲ့ပစ္စည်းတွေဟာလည်းမစင်ကြဲဘူး။ခုံသွင်းမှု၅မျိုးကိုအကြောင်းခံပြီးရရှိတဲ့ပစ္စည်းတွေလည်းမစင်ကြဲပါဘူး။ဒီလိုမစင်ကြဲတဲ့ပစ္စည်းတွေဖြင့်လူတိုင်းပူဇော်ခြင်းရင်လည်းမိမိမျှော်လင့်တောင့်တနေတဲ့ကြီးကျယ်ဖို့ပြုမျက်မျက်တဲ့အကျိုးဘလုံးမှမရနဲ့။နောက်တစ်ခုနံပါတ်3ကတော့သူပဒါနစိတ်ဓာတ်ဘုလကောင်းမှုကုသိုလ်တခုပြုတဲ့အခါမှာစိတ်ဓာတ်တွေကကြည်လင်ပြီးတော့ကြည်ရှင်ဝမ်းမြောက်တဲ့စိတ်ဓာတ်ရှိရမယ်။စိတ်ဓာတ်တွေကြည်လင်တန်ရှင်းနေတယ်ဆိုတာကလောဘတွေထိုးခြင်းကမှမဖြစ်အောင်ဒေါသတွေမဖြစ်အောင်မောဟတွေမဖြစ်အောင်မာမနာတွေအိတ်တာမေကြီးတွေအစ္စတွေပြည့်တာဇောတွေကဝင်ရောက်ပြီးနှုတ်ဆက်မှုမရှိစေရဘူး။တတိယမှာဖြာအလုတ်ကလေးအရင်ကြီးအစဉ်ပြောင်းလို့ဒါအစဉ်ပြောင်းစီလာပြီးတော့ဒါလေးလှူတာပါဘလို့ဆိုလို့စင်ကြယ်ကြီးလားဘုစင်ကြယ်ကံကံရဲ့အကျိုးကိုယုံကြည်တဲ့တတ္တတရားစီတော်ပြုထားတဲ့ကမ္မတက္ကရာတမ္မာဒိဋ္ဌိဉာဏ်ကလည်းရှိရဒါကနံပါတ်၄ဘုန်းလည်းတော့အင်္ဂါပဲလည်းရှိတယ်လေးချက်နော်ပြန်ပြောပြမယ်နံပါတ်၄စင်ကြယ်တဲ့ဒီလားရှိခြင်းနံပါတ်၄တရားတော်နိလန်ဖြစ်ရှာဖို့ရရှိတဲ့လူဘဝထုပစ္စည်းစုဖြစ်ခြင်းနံပါတ်၃ဝိလူနေတဲ့အချိန်ကမှကြည်လင်သောစိတ်ဓာတ်ရှိခြင်းနံပါတ်၄ကံကံရဲ့အကျိုးကိုတသည့်နားလည်နေတဲ့ကမ္မတက္ကရာသမ္မာဓိဋ္ဌိဉာဏ်ပြဋ္ဌာန်းလျက်ရှိယုံကြည်ချက်တရားတရားရှိခြင်းအလူပေးတဲ့ပုဂ္ဂိုလ်ဘက်မှရှိရမယ့်အင်္ဂါပဏ္ဏယ၄ချက်အလူကံပုဂ္ဂိုလ်ဘက်ကဒီလရှိတဲ့အလူကံပုဂ္ဂိုလ်တွေဖြစ်ခြင်းနဲ့ပေါင်းလိုက်တော့အင်္ဂါပဏ္ဏချက်လား၅ချက်ဒီအင်္ဂါငန်းချက်စုံကြီးနေတဲ့အလုဒါနဖြစ်ခဲ့ရင်ဣဇတိဝိခွေသီလဝတ္တစေတောပဏိတိဝိတုဒ္ဓတာဝိခွေချက်တယံတို့ဝိတုဒ္ဓတာသီလစင်ကြနေသည့်အတွက်ကြောင့်သီလဝတ္တသီလရှိတဲ့အလုပေးတဲ့ပုဂ္ဂိုလ်ဤစေတောပဏိတိစေတောင်းထားခြင်းဟူသည်မြတ်ဒီဣဇတိမချုပ်ဧကံပြီးသည့်ပြေထုံတတ်ပြီးကိုတောင်းနေဆိုတဲ့အလုံးပြည့်မယ်ဆိုရင်မကောင်းဘူးလားကောင်းနေဆိုရင်တော့ကိုယ်ကအင်္ဂါငန်းချင်းစုံကြည့်ဖို့လိုတယ်နော်ပုံစံလေးတစ်ခုဘုန်းကြီးဒီထုတ်ပြခြင်းလားရှင်အနန္ဒာကုရမြတ်အကြောင်းလေရှင်အနန္ဒာကုရမြတ်ကနံပါတ်၁တတိမန္တတတိသိအခံတခါဘုရားရှင်ဟောထားတဲ့တရားဘယ်တော့မှမမေ့ပြတ်သူ့ရဲ့ကွန်ပျူတာမေမိုရီကတိတ်ကောင်းသူ့ဘက်ကတိတ်ကောင်းတယ်ဘယ်တော့မှမပြတ်စင်းတကြိမ်ပဲပြောဟောတယ်နှစ်ကြိမ်ထပ်မပြောတော့ဘယ်တော့မှကြောက်ပြပြီးမပြောဘူးမကောင်းဘူးလားကောင်းနေဆိုတာဘာဖြစ်လို့လဲသူအကြောင်းရှိပါတယ်ဒါပြည့်နေအဲ့ဒီလိုပုဂ္ဂိုလ်ဖြစ်နေပါမလားလို့မတွေ့နဲ့နော်ဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ဘုန်းကြီးလွန်ခဲ့တဲ့နှစ်ပေါင်း40ဝန်းကျင်လောက်ကတချိန်တွေ့ခဲ့ပုံပါလေနာမည်ကျော်ဓမ္မဂရိကဖြစ်နေတဲ့ကိုပြည်ဒီကိုဆရာတော်ဥညာဏိတကတပိတ်အိမ်မှာတော်ရမွေးလျော်တဲ့ဒီကောင်းနေဖြစ်တိမ်တမှုလို့တဲ့အတွက်တော်ရချင်းချင်းပြောတာဆိုပြီးဖြစ်နေအတွက်ဘေးရန်မှာဘုန်းကြီးတိမ်တမှုပွဲဆဲလောက်ပွားတယ်ဆိုပါတော့မူးတုံကတခါကြီးဥသိမ့်ဖြစ်ဆိုတဲ့ပုဂ္ဂိုလ်ကြောင့်ဆုံးပါတယ် ထိုချိန်ကမှဒီတကကြီးကဦးသက်85နှစ်ရှိပြီဖြစ်တယ်စံမြင့်ရဲ့သူကဘုန်းကြီးဘုန်းဆောင်တယ်တတိတော်မေမော်ရီတွေမှတ်ဉာဏ်တွေဘလို့ကောင်းနေသေးတယ်ဆိုတာသိတဲ့နာနဲ့တတိတော်ကြီးညိုလွန်းလာတဲ့ဒီမဝတ္တသုတ်တန်ကြီးကိုကြက်ကြည့်ပါလေဒီမဝတ္တသုတ်တန်ဆိုတာကတော့ဘုရားရှင်မြစ်စကြံကြံတရားတော်ဟောကြားတော်မူပြီးတဲ့နောက်ထုံညက်တန်ခါညာအချိန်မှာဒီမဝတ္တနတ္တနဲ့တန်တန်ဂိရိနတ္တတို့ရဲ့မင်းများလျှောက်ထားခြင်းကိုကြံရင်းဖြေကြတဲ့အနေဖြင့်ဟောကြားထားတော်မူတဲ့သုတ်တံဖြစ်ပါတယ်။ထိုသုတ်တံမှာဂါထာအလွန်ရှည်လျားတဲ့အရိယဂါထာကြီးတွေအဝိအံပါဂါထာ30ရှိပါတယ်။အဲ့ဒီဂါထာ30ကိုတပြည့်တော်ကျင့်လိုက်တာနိုင်ဝဲကြတယ်။ဒါကုတ်မေမော်ရီတွေဟာသမီးနေမှာတခါတာလောက်တော့ရနေသေးတယ်ဆိုတော့သဘောပေါက်ပါတယ်ဆိုရင်သူကတော့ဘုန်းကြီးကိုရှောက်တယ်သူ့အကြောင်းကိုဘုန်းကြီးကဟိုးလွန်ခဲ့တဲ့နှစ်ပေါင်း46နှစ်လောက်ကလန်လင်းစရောနဲ့စက်မီတို့သူ့အကြောင်းကိုကြားထားခိုးပါတယ်လန်လင်းစရောပြန်နဲ့သူတို့ကကိုရင်ဝိမှာငင်းညာစံတင်တိုက်တစ်ခုမှာဆုံခဲ့ပူကြပါတယ်လန်လင်းဆရာတော်ကဦးစင်းသူကကိုရင်ငယ်လေးဒီကွင်းလေးကသိဉဏ်ကောင်းတယ်ဆိုပြီးတော့သူကကျောင်းမှာနာမည်ကြီးတော့ဘလောက်ဉဏ်ကောင်းတယ်ဆိုတာနဲ့ပတ်သက်ပြီးမြင့်ကြည့်လိုက်တဲ့အခါတမင်းနဲ့ကြက်လို့ရှိရင်ဂါထာ900ရတယ်စဉ်းစားကြည့်တယ်နော်ဘယ်လိုမှမဖြစ်နိုင်တဲ့ဉဏ်မျိုးလို့ထင်ရတယ်ဒါမျိုးဖြစ်နိုင်တကယ်လည်းရသူကစာတစ်ခေါက်လောက်ပြောပြလိုက်ရင်တစ်လုံးမှကြံအကုန်မှတ်မိတယ်ဒါနဲ့သံဃာဆရာတော်ကသူမယုံတော့ခွင်းတပိစီရင်နဲ့ခွက်တင်တပိစီစုံစမ်းပြီးဆေးကြကြောကြတော့တပိစီရင်နေရာမှာသွန်ဆုံတော့ကိုရင်ဒီဥစဉ်အရိယဂါထာဆိုတာဘုန်းကြီးတို့စာပေနေမှာအမြတ်အဖြစ်ရခက်တဲ့ရှင်ပြရတဲ့ဂါထာကြီးဒီပါအဲဒီဂါထာကြီးခက်ပေဆိုတဲ့ဂါထာကြီးတခုကိုတန်လင်းစီတော်ကလည်းရွေးပြီးကြက်ထားတယ်ကြက်ပြီးတော့ဒီကိုရင်ကိုကိုရင်ကဘုန်းကြီးဂါထာတခုရွတ်ပြတယ်အဲ့ဒါကိုရင်ပြီးတော့ပြန်ပြီးရွတ်ပြတယ်ဂါထာတန်ရွတ်လိုက်ตัวนั้นท่องนี่เลยตันลิญเสียรอกก็ยกไปเลยแกกวินยกซ้ําสุดตันนี่ล่ะตะลงมามาแล้วตะคอกแท้อยู่อ่ะตันเนี่ยตันลิญเสียรอกก็ไม่จีนัดတော့นอก6ลาลงจ้ะแล้วตะคันที่กวินเนี่ยเปลี่ยนส่งเลยกวินโหลงได้6ลาลงก็กวินบอกได้ก็ยกไปแล้วสุดตันนี่เลยตะลงมามาไม่ใช่ป่ะเนาะสโลราก็ขึ้นได้ทีนี้ชินเนี่ยกุรุเนี่ยก็ตติอ้างก้องในเนี่ยมานัมเบอร์1เอทะยาระปุคคโลကတိဉာဏ်ကောင်းတဲ့နေရာမှာလည်းဉာဏကတိပေါ့သူအဲဒီနေရာလေးပေါ့ဒိဋ္ဌိမန္တတမာတိကောင်းတဲ့နေရာမှာလည်းတည်ကြည်တဲ့စိတ်ဓာတ်ရှိတဲ့နေရာမှာလည်းဣတိရပါတယ်ဘဟုတုတ္တအကျံအမြင်ဘဟုတုတ္တညာပြတဲ့နေရာမှာလည်းဣတိရပါတယ်ဒီတော့အကျံမြင်ဘဟုတုတ္တညာပြတဲ့ဆိုတာကဘာလဲဣဒ္ဓဘိက္ခေဘိက္ခုဘုသူတ္တဟောတိသုတ္တတရောသုတ္တတဏိစီယောယေတိဓမ္မအာဒီကလျာဏမိစေကလျာဏပရိယောသနာကလျာဏတထံတပိသနံကိမလပရိပုံဏပရိသုဒ္ဓံဓမ္မစရိယံအဘိဝဒန္တိတထရူပတဓမ္မဓာတာဟွန်တိဝသတာပရိစတိပရိစီဓမ္မနကန္တုပတိဓာတိတိယသုပတိဝိဒ္ဓါဒါလေးပြောချင်တာနော်ဖိခွေရှင်တညာတို့ဣဒ္ဓဤငါဘုရားရှင်သာသနာတော်များတွင်၌ဘဟုသူတော်အကြံမြင်ဘုသူတော်များပြတဲ့ပုဂ္ဂိုလ်သည်သုတ္တဓရောအကြံမြင်ကိုဆောင်းထားသည်သုတ္တတန်ဒီစယောအကြံမြင်ကိုစီပူ၍ထားသည်ဟောသည့်ဖြစ်ပေ၏အာဒီကလျာဏအစိုင်းကောင်းခြင်းနည်းနည်းပြည့်စုံကြကုန်သောမေဇေကလျာဏအလေးအင်းကောင်းခြင်းနှင့်လိပြီးဆုံးကြကုန်သောပရိယောသနာကလျာဏအဆုံးအင်းကောင်းခြင်းနှင့်လိပြီးဆုံးကြကုန်သောဘုရားရှင်ရဲ့တရားတော်ဒီကိုကြည့်လိုက်တော့တိလန့်ကျင့်စဉ်ဆိုတဲ့အစပိုင်းကိုကြည့်လိုက်လေကောင်းပါတယ်နော်တမာကြီးကျင့်စဉ်ဆိုတဲ့အလေးပိုင်းကြည့်လိုက်လေကောင်းတယ်အဖြစ်တစ်စုံတရားမရှိပရိယောသနာကလျာဏဒီညာကျင့်စဉ်ခေါ်တဲ့အဆုံးရဲ့ကောင်းခြင်းနဲ့ပြည့်စုံနေပါလေ။နမူနာလေးတစ်ခုဘုန်းကြီးတို့ကံငယ်ကကတန်ခါတက္ကသိုလ်ကိုအမေရိကန်တက္ကသိုလ်တစ်ခုကပရိုဖက်ဆာတယောက်ကဟောပြောပွဲလေးတစ်ခုညာလုပ်တယ်။သူကအမေရိကန်မှာရှိနေတဲ့ခရိယန်တက္ကသိုလ်တစ်ခုကဘာမောက္ခ။အ ဒီဘုဒ္ဓဘာသာရဲ့တိလကျင့်တဲ့နေဟာပြည့်စုံပြီးကောင်းမွန်တဲ့အကြောင်းတရားချီးမွမ်းတော့ကိုရတော်ဘာကသူ့ထားပြီခရိယာမှာကတိလကျင့်တယ်မရှိဘူးလားသူကဘာပြောလဲခရိယာမှာတိလကျင့်တယ်ရှိပါတယ်ဒါပြင်းနဲ့ဘုဒ္ဓဘာသာကခိုးချထားတယ်နည်းနည်းဖတ်ဖတ်ပါစို့ဒီလိုပြောတာဘုန်းကြီးတို့ဘုဒ္ဓဘာသာကနေကိုးဆက်သွားတဲ့တိလကျင့်တဲ့လောက်ပဲအဓိကထားပြီးသူတို့ကသင်္ချာပုံချနေတာဘုန်းကြီးတို့ဒီလိလကျင့်တဲ့တုတ်အတ္တမတရားကိုဒါဘုရားများတိကဲ့ဘယ်သူမှမတိကဲ့ဒါအမှန်တန်ဖြုတ်ခြင်းနဲ့သူကြည့်ကြည့်တယ်မတရားမြင်နေတော့ဒါအမှန်တန်ကောင်းတာမကောင်းဘူးလားကောင်းတာဘုန်းကြီးနမောနာလေးမပြောချင်ဘဲနဲ့ပြောလိုက်အောင်ခိုင်ဝံဘုန်းကြီးအနည်းတစ်ယောက်ကလာနှိမ့်တယ်နှိမ့်နေတဲ့သူကဘာကြောင့်လဲတပည့်တော်တပည့်တော်နိုင်ငံမပြောင်းခြင်းပြဘာဖြစ်လို့လဲတပည့်တော်နိုင်ငံပြောင်းရင်တခိုးနဲ့ချိုးကြီးပဲဒီသဘောတကယ်ကြီးတခိုးစရာထားသမှန်ချဘိုးစရာဘာပြောလဲ။ဟာဒီကောင်ကြီးကခိုးယူနေပုံကိုသွေးပါစောက်တာ။ဒါကြောင့်ဒီလိုမပြန်ရင်ဘူးလေ။ဟိုပြောကြည့်ပြောပြောပြောသူကဘာမေးလဲ။ဆရာတော်ဒီလိုနိုင်ငံဘရော့မြန်ပြန်ကောက်ပါလေ။ဒီတကယ်ကြီးပြောတဲ့တခိုးနဲ့ချဘိုးမရှိတဲ့နေ့ဆိုရင်တော့ကောင်းပါပဲလို့ပြောပြောလိုက်။ဒါပဲတိုင်းပြည်တစ်ပြည်ပြည်စည်းတာကကိုကျင်တရားပဲ။ကိုကျင်တရားတွေပြည်စည်းနေတဲ့နိုင်ငံတွေဘယ်လိုမှကောင်းစားဖို့ဆိုတာမပြောလဲအဖို့ဒီဘက်ကပိတ်ဘုဘကယူဘုဘကပိတ်ဒီဘက်ကယူနေတယ်နောက်ဆုံးတော့အပေါက်ကြီးနဲ့တိုင်းပြည်ကအဆုံးသတ်လို့ပါဒါကြောင့်သူကကိုရှင်တရားဒီတာအမတန်အရေးကြီးဒီထဲမှာကိုသူပြည်စီမတရားမယူနဲ့ဒါအမတန်ဖြူစင်းတဲ့ကျင့်စဉ်တစ်ခုသူတမ်းရည်တော့မဖြူစင်းနဲ့ဒါနဲ့ဖြူစင်းတဲ့ကျင့်စဉ်ဘုံတမ်းမပြောနဲ့ခုံးတိုင်စကားတွေမပြောနဲ့ကျန်းနဲ့စကားတွေမပြောနဲ့ပိတ်ချင်းတဲ့စကားတွေမပြောနဲ့ဒါတရားနဲ့ပြောအမတန်ယုံကြည်ကိုးစားတတ်တဲ့ကျင့်စဉ်ကလေးတွေပဲအဲ့ဘုန်းကြီးစေဝါဒီကိုတောင်းဒါလည်းကောင်းတဲ့ကျင့်စဉ်တစ်ခုအဖြစ်ဒါကဒီနေ့လက်မှတ်ထားအောင်လက်ခံထားကြပါတယ်။ဒါကြောင့်ဘုန်းကြီးတို့ဒီသီလကျင့်စဉ်ပဲငါးပါးသီလလောက်ကိုဟိုကြည့်ရင်တောင်းတတော်ဖြစ်စင်းနေပြီ။ဒီတဲ့ကအစင်းမင်းနဲ့ဆေပါသီလဒီတဲ့အစင်းမင်းနဲ့ဆေပါသီလကိုးပါးသီလဒါတကပိုပြီးဖြူစင်ပါလားစိတ်တည်းကိုပါဖြူစင်အောင်ရှင်းကျော်သုံးပင်ပြီးနေတဲ့ကျင့်ပฏิပတ်ဒီလေပုံပြီးတော့ကောင်းတာကတော့ခွန်ကြီးတို့ဝင်ကြီးသီလယဟန်တော်များကျင့်မယ်သိက္ခာပုရရဒီကျုပ်ပฏิပါဠိကလည်းအကောင်းစားတယ်ပါနော်ဒါကြောင့်ဒီကျင့်စဉ်ပိုင်းသီလကျင့်စဉ်ပိုင်းကြည့်လိုက်ရင်လည်းသိက္ခာနဲ့ဓမ္မကြီးကျင့်စဉ်စိတ်ချမ်းသာကြတယ်ခွန်ကြီးတိုက်တွန်းကြည့်တယ်ဓမ္မကြီးထေရုံနဲ့ပုဂ္ဂိုလ်တွေပထမဆုံးဓမ္မကြီးလောက်ဆိုင်တဲ့အချိန်ခါမှာသူတို့ကဘာပြောလဲဆရာတော်ဇာမန်ကြီးကသိက္ခာနဲ့သိချမ်းသာတယ်ဘာအဖြစ်ရှိလဲသူများဘာများထိခဲ့ဘာမှမထိခဲ့ဒါကိုစိတ်တက်တယ်ကိုဖြူစင်အောင်ဆင်းကြောက်ပြန်ဒီကနေ့တစ်စင်းတစ်ခါတက်ပြီးတော့ဒုတိယဇန်သိပေးလိုက်တော့ဟာဆရာတော်ဒုတိယဇန်ကပိုကောင်းတယ်ဒုတိယဇန်ကနေတတိယဇန်တစ်စင်းသက်ပြီးသိပေးလိုက်တော့တတိယဇန်ကပိုကောင်းတယ်သရုတ်ဇန်ကျတော့အာသရုတ်ဇန်ကတော့အကောင်းဆုံးပဲဒါနဲ့အရုပဇန်နဲ့ဆက်ပြီးသိပေးလိုက်တော့တစ်စင်းကြီးတစ်စင်းတက်သွားလိုက်တဲ့အရုပဇန်တွေကပိုကောင်းတယ်ဆိုပြီးဖြစ်လာတယ်အဲ့ဒီပုံကောင်းနေတာကဘာလဲစိတ်ထဲမှာလောဘဒေါသ మో ဟစတဲ့ကိလေသာအငြင်းကြီးတွေကဝေးကွာသွားတယ်။ဝေးကွာနေတဲ့အတွက်စိတ်ဓာတ်တွေမှာတရင်ကားအပြင်ကိလေသာအငြင်းကြီးတွေမှာဖြူစင်ပန်းရှင်းနေတဲ့အတွက်စိတ်ဓာတ်တွေကကြီးလင်းနေတယ်။ကြီးလင်းနေတဲ့အတွက်ဘလို့များထိခိုက်လဲ။ဘယ်သူမှမထိခိုက်ဘူး။ဒါကောင်းတဲ့ကျင့်စဉ်။ဒီသမာဓိပိုင်းဆိုတဲ့ခေါ်စဉ်ကိုကြည့်လိုက်တော့လည်းအပြစ်တွေပြင်းပြီးတော့အားလုံးကောင်းတယ်။ပညာကျင့်စဉ်ပဲဘုရားခန္ဓာကိုယ်ကိုတက္ကမထန်လန်းစဉ်ကနေတမာရီအစဉ်သူထူတော်မီတမာရီကိုအခြေခံပြီးတော့ဓာလေးပါရှုလိုက်တယ်ခန္ဓာကိုယ်တိဆောက်ထားတဲ့ဒီကလအပုံလေးတွေနဲ့တိဆောက်ထားတယ်ဒီကလကလေးတွေဓာခွင့်ရင်ကလတခုတခုမှာပထဝီရဘောတိဆောက်ဝါရောအစဉ်နိုင်ရတော့ဩဇာစတိဖြင့်သဘောကျရှိကုကုမှုဆေကုကြည့်တယ်ဒီတရားတွေဖြစ်ပြီးတဲ့ချက်ချင်းပြတဲ့အနိစ္စတရားမှန်တဲ့ဒုက္ခတရားမှန်တဲ့အနတ္တတရားမှန်တဲ့ဒါဖျားရှိကသင်ပေးတာဒီကျင့်တွေကိုထွန်းထွန်းသိတဲ့အတွက်ဘုသူများဖြစ်ခဲ့တယ်။ဘုသူမှမဖြစ်ခဲ့ဘူး။ဒါမိမိရဲ့အမှန်တရားကိုမိမိရှာဖွေတာပဲ။သစ္စာတရားနဲ့ဆိုတော့မဟုတ်ဘူး။ဘိဒ္ဒတသိသမဲ့လောကတစ်ခုလုံးကိုလှမ်းကြည့်လဲပုံစံတူကလအမှုံတို့ဖြစ်တည်ဆောက်ထားတယ်။ဒီကလတင်တခွင့်လည်းယုံသဘောတရားတက်တဲ့ဖြစ်တယ်။ဒီနေ့တသိနတ်ဘောကျတွေကိုမိမိကဆက်ရှုနေတယ်။ပို့ပြီးနားလဲ။ယုံနယ်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုနားလဲပြီးအချိန်ခါမှာဘာလုပ်ကြလဲ ဒီယုတ်နဲ့အကြောင်းကြားနဲ့တဘောတော့အကြောင်းကြားလေးကိုထုတ်ထွင်းသိအောင်ရှင်းပြရပါတယ်ဒီလိုအကြောင်းကြားလေးကိုထုတ်ထွင်းသိအောင်ရှင်းပြတဲ့အပိုင်းမှာကြောင်းကျဆွနေမှုပရိစ္ဆေသဘောသဘောကြားလေးကိုသမန္တိကဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မှာထွန်းပေါက်သိအောင်ကြိုးစားရတယ်ဒီလိုကြိုးစားလိုက်တဲ့အချိန်ခါမှာအကြောင်းကြားနဲ့တဘောတော့ယုတ်နဲ့ပရမတ္တရားကြီးရဲ့အနိစ္စအခြင်းအရာလေးကိုကထုတ်ထွင်းသိတယ်ဒုက္ခအခြင်းအရာလေးလည်းထုတ်ထွင်းသိတယ်အနတ္တအခြင်းအရာတွေလည်းထွန်းထွန်းသိဒီလိုသိနေတဲ့အဋ္ဌညာဟာဘုသူမြန်ဖြစ်ခဲ့တယ်မဖြစ်ဘူးအမတန်တန်ရှင်းတဲ့အဋ္ဌညာဖြစ်ပါတယ်ဒီအဋ္ဌညာတွေကိုရင့်ကျက်အောင်တစ်ဆင့်တက်ပြီးကြိုးစားလိုက်တဲ့အခါရင့်ကျက်လာတဲ့ဒီဝိပဿနာဉာဏ်တို့ရဲ့အဆုံးမှာယုံနာဓမ္မသင်္ခါရတရားတို့ရဲ့ချုပ်ကြီးရာဖြစ်တဲ့အတ္တကရတ္တအငိမ့်တာနိဗ္ဗာန်ကိုမိမိရဲ့အရိယာမဂ်ညာပုံညာဖြင့်နှမ်းပြီးထွန်းထွန်းသိပါတယ်အရိယာမဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်ထိုးထွင်းသိရတဲ့ဒီနိဗ္ဗာန်တရားတော်မြတ်ငြိမ်းအေးနေတဲ့တန်တိဒုက္ခကြီးကိုလည်းမိမိကတဝါကြီးခံစားမှဆိုရင်ခံစားလို့ရတယ်။အဲလိုခံစားနေတဲ့ချမ်းသာဒုက္ခဟာကောင်းသလားမကောင်းလားမင်းရင်ဘယ်လိုဖြစ်မလဲ။ကောင်းနေတယ်။ဒါဘုရားရှင်ပညာကျင့်တယ်။ဒါကြောင့်ဒီဘုရားရှင်သီလကျင့်ခြင်းဆိုတဲ့အစကိုကြည့်လိုက်တော့လည်းသိကောင်းတယ်။သမာဓိကျင့်ခြင်းဆိုတဲ့အလယ်ပိုင်းကိုကြည့်လိုက်တယ်သိကောင်းတယ်ပညာကျင့်တယ်ဆိုတဲ့အဆုံးအမကိုကြည့်လိုက်တော့လေသိကောင်းတယ်ဒီကုလူတန်းကြီးတဲ့ပြိတ္တကသုံးပုံကြီးကဒီသီလကျင့်တယ်ဒီသမာဓိကျင့်တယ်ဒီပညာကျင့်တယ်တွေကိုဘယ်ပုံဘယ်ပန်းဘယ်နည်းလဲအပြင်ကြည့်ရမယ်ဆိုတဲ့မြေပုံအညွန့်ကြီးဖြစ်ပါတယ်ကြောက်ချာထက်မှရေထွန်းထားတဲ့ခီးလန်းညုံမြေပုံကြီးဖြစ်ပါတယ်ဒီမြေပုံအတိုင်းစနစ်တကျသီလကျင့်တယ်ကိုကျင့်တတ်မယ်သမာဓိကျင့်တဲ့ကိုကျင့်တတ်မယ်ပညာကျင့်တဲ့ကိုကျင့်တတ်မယ်ဆိုရင်မိမိတို့ညှောင်းလင်းနေတဲ့နိဗ္ဗာန်ဆိုတဲ့ချမ်းသာဒုက္ခကြီးကိုမသိမီစကြမှာပဲပါရမီကညင်ညောင်းလာခဲ့တဲ့နောက်တဝါကြီးသုံးဆောင်ခံစားကြရမှာဖြစ်တယ်နော်ဒါကြောင့်ဘုရားရှင်ကမိမိရဲ့တရားတွေကိုအာဒီကလျာဏစရင်ကောင်းကြီးနေလင်းပြီးဆုံးကြကုန်သောအာဒီကလျာဏသီလကျင့်ခြင်းဟုခေါ်ဆိုအပ်သည့်စရင်ကောင်းကြီးနေလင်းပြီးဆုံးကြကုန်သောမည်သည့်ကလျာဏပြည့်စုံဟုခေါ်ဆိုအပ်သည့်လည်းဤကောင်းခြင်းနှင့်ပြီးဆုံးကြကုန်သောပရိယောသန္တကလျာဏဉာဏ်ဉာဏ်ခြင်းစုံဟုခေါ်ဆိုအပ်သည့်ဤဆုံးဤကောင်းခြင်းနှင့်ပြီးဆုံးကြကုန်သောယေတိဓမ္မအကျင့်တရားတော်ဒုက္ခအဘိဝဒံတိဟောဖို့ပြတ်တာဆုဆုံးမှယူနေကြလေကုန်၏အတ္တထောယဟန်တော်သည်တထရူပဓမ္မထုကဲ့သို့ရှုအပ်သည့်ဘောရှိတဲ့တရားတော်ဒုက္ခထာတနှုတ်ကုံဆောင်ထအကုန်ဒီဝဆတာပရိစ္ဆေတနှုတ်ဖြင့်အဖမံထထလိရဲ့အကုန်ဒီမနတနုပင်ကိတ္တစိဖြင့်အဖမံအထထစိစိမှုမှုကြည့်ရှုဆင်းရဲရှုပွားသုံးသောအကုန်ဒီဒေနိယသုပရိဝိဒ္ဓသမ္မာတိတိဉာဏ်မြာဖြင့်ကိုယ်တိုင်မြတ်မောထွန်းဖို့သိမိအာဒီကုန်ဒီဟွန်ဒီဖြစ်ကြလေကုန်၏ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ဆိုတာနံပါတ်1သီလကျင့်ခြင်းသမာဓိကျင့်ခြင်းပညာကျင့်ခြင်းဟုခေါ်ဆိုအပ်တဲ့အစအလယ်အစသုံးပါးသောကောင်းကျင့်ကိုပြည့်စုံနေတဲ့ဘုရားရှင်ဟောကြားပြတ်ဆုံးဆုံးမှထားတော်မူတဲ့တရားတော်ရှိတယ်။ဒါပိဋကတ်သုံးပုံမှလည်းတရားတော်ဒီပဲ။ဒီတရားတော်တွေကိုဓာတ်တန့်ကိုဆုံးထားတာ။ဝဆန္ဒပရိစိတ်တန့်ဖြင့်အလွတ်ရောက်အောင်လက်ကျက်ထားတာ။လက်ကျက်နေတဲ့ခါမှာစာကျက်ပြီးပြစ်ထားတာမျိုးတော့မဟုတ်ဘူး။ဒီစာပေမှာလာရှိတဲ့တရားတော်ဒီကိုကိုယ်ရင်းမြှောက်ထွန်းဖို့ပြီးမြင်အောင်မနတ္တနုဖကိတာစိတ်ဖြစ်အပ္ပမထထလည်းရှုစိတ်ရင်းကိုရှုလိုက်တဲ့အခါမှာဘာဖြစ်လဲဒိဋ္ဌိယသုပ္ပတိဝိဒ္ဓါဒိဋ္ဌိယသုပ္ပတိဝိဒ္ဓါတိအထဒေါသကာရဏဒေါသပညာယသုတ္ထုပတိဝိဒ္ဓါအထလို့ခေါ်ဆိုအတ္တတရားကိုအနတ်သဘောအဖြစ်လဲတနည်းပြောရင်ယုံနာဓမ္မသင်္ခါရတရားလို့ခေါ်ဆိုအတ္တဒုက္ခသစ္စာအမြဲနေတဲ့ယုတ်တရားဉာဏ်တရားတွေကိုလည်းသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မောထွန်းဖောက်သိတယ်။ကာရဏဒီယုတ်နံဒီရဲ့အကြောင်းသမှုရိယသစ္စာတရားတွေကိုလည်းသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မောထွန်းဖောက်သိတယ်။အဲ့ဒီအစဉ်အထိရောက်နေတဲ့ပုဂ္ဂိုလ်မျိုးကိုဘောဓုတ္တရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်နော်။ဒီတော့ဘုန်းကြီးကကိုဒီမှာစာအုပ်ကလေးတောင်ကျက်ဖို့ဆိုပြီးတော့ရေးတော့ပေးထားပါတယ်။ဒါတဲ့ပုဂ္ဂိုလ်ရင်းမြင့်ကြီးရင်ကျက်ပလားဆိုတော့မကြည့်ရသေးဘူးတော်တော်အားရှိဖို့တော့ကောင်းဟုတ်တယ်မလားဒီယုံ28ပါးဆိုတော့ဘာလဲဒုက္ခသစ္စာဆိုတာကဘာလဲစတိသင်္ကသနှလုံးဆိုတာကဘာလဲဒီဒုက္ခသစ္စာဆိုတာကဘာလဲသမုဒယသစ္စာဆိုတာကဘာလဲနိရောဓသစ္စာမဂ္ဂသစ္စာဆိုတာကဘာလဲဘုဒ္ဓဘာသာဖြစ်ပြီးတော့ဖိတော်မှမကြက်နိုင်ဘူးဆိုတော့ဘယ်နဲ့တော့မရှုံးဘူးလား ရှင်နေဘာမှနားမလဲနားမလဲတော့ဘာဖြစ်လဲဓမ္မဂရိကဆရာတော်တစ်ပါးခေါ်လိုက်တယ်ဘုရားမားတယ်မသိမှန်တယ်လည်းမသိမဆုံးဖြတ်တယ်ကိုယ်ကအမှန်ကိုသိမှထားတော့ဘာမှနားမလဲဒီတော့သစ္စာလေးပါးမှာပါတဲ့နံပါတ်၄သစ္စာဖြစ်တဲ့မကသစ္စာခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းကြည့်စလို့ခေါ်ဆုံးအတ္တမကရှိပါဒီလိုဆိုတော့နားလည်းထားအဲ့ဒီလောက်မှနားမလဲဘူးဆိုလို့ရှိရင်တော့နားမှားဖို့ရတာတော့ဒီကတော့ဖြစ်နေတယ်ထာကြောင့်နည်းနည်းကျိုးစားကြအခုဒီမှာအရှင်အနန္တဂရုမြတ်ကအဲ့ဒီလိုအကြအမြင်ဘုဒ္ဓမြတ်ပြတဲ့နေရာမှာလဲသူကဣရိရိယနောက်တစ်ခုနံပါတ်ငါးကတော့ဥပဋ္ဌကတရားရှင်ရဲ့အလုံးအကျွေးရာမှာလဲဣရိရိယပါတယ်ဒီတော့ဒီဘုဒ္ဓတဲ့မြတ်ပြတဲ့ဘွယ်လူကုန်သူတွေရရှိဖို့အတွက်သူဘယ်လိုကျိုးစားခဲ့တယ်ဒီဘက်ကိုဘုန်းကြီးပြောနေတာကဗတ်တိနေချီပြီးဘာမြင်ဖြစ်ကြတာပါအလကားသူ့ခေါင်းထဲမှာအလုံးလုံးဝင်လာတာမဟုတ်ဘူးမင်မော်ရီတွေကသူ့မှာကောင်းတယ်ဆိုတာကလက်ကျင်ကလည်းကောင်းတာပါနော်ဟိုးလုံခဲ့တဲ့ကဗတ်တိဖြစ်ကဘုဒ္ဓမြတ်စွာဘုရားလောကပွင့်နေဘုဒ္ဓမြတ်စွာရှင်တို့ရဲ့သာသနာတော်ကလူတို့တက်တဲ့အနှစ်တသိန်းတန်းမှာဖြစ်ပေါ်ခဲ့တဲ့ပွင့်ထွန်းပေါ်တော်မူခဲ့တဲ့ဘုရားဖြစ်ပါတယ်ထို့ဘုရားရှင်ရဲ့သာသနာတော်မှာခုလက်ရှိဘောရမဖျားရှင်ရဲ့သံဃာတော်တွင်မှာဥပဒေကဖျားရှင်ရဲ့အလုတ်အကျွေးရာနှင့်နဘတိသာဝကဣရိဒိယဘွေတူရဖို့ရန်သုတုံပန်းထွာပြီးတော့ပါရမီတွေဖြစ်ခဲ့တယ်။အဲ့ဒီအချိန်ကကပါရမီဖြစ်တော့ဘယ်နှစ်ကြာလဲဆိုတော့နှစ်ပေါင်းတသိန်းကြာတယ်။ဘယ်နဲ့တော့ဉာဏ်ပရိသတ်ကြီးကိုကနင်းနီးရမယ်လုပ်ငန်းခွင်ကိုနည်းနည်းသဘောပေါက်ဖို့လိုတယ်နော်။ရှင်နေနဂရုမြတ်မေမုံနေဒီဘလောက်ကောင်းနေတယ်ဆိုတာဘာဖြစ်လို့ကောင်းနေဆိုတာသဘောပေါက်ခေါက်တယ်အဲ့ဒီအချိန်ခါတည်းကဘုရားရှင်ရဲ့တရားတော်တွေကိုကြားကြနေတယ်တင်ကြီးဘုရင်ဟောဘိက္ခတိကခေါင်းထဲကိုရပ်ထပ်ပြီးထည့်ပြီးဒါရင်လားဆိုတော့မကတိဘူးယုံနံပရမတရားတွေကိုဟုံတိုင်းမှန်သောတမ္မာတိတိညတိညပြေကိုရင်းမြှောက်ထင်ပေါက်သိပြီးအောင်ကြီးဉာဏ်ချုပ်ကိုပွားများအထောက်တဲ့အကြောင်းသမုဒိယသစ္စာတရားကိုဒီကိုလဲသမ္မာတိတိညပညာဖြင့်ကိုယ်တိုင်မြတ်မောထွေးဖို့သိမြင်အောင်ဉာဏ်တက်ဖို့ပညာအထုတ်ပါလေ။အဲ့ဒီလိုပညာအထုတ်ထမ်းပြီးတော့ဒီလောက်တည်းရက်နေရောလားမဟုတ်ဘူးနော်။ဒီဒုက္ခသစ္စာခေါ်တဲ့ဘုရားဟောထားတော်မူတဲ့ယုတ်တရားနှံတရားသမုဒိယသစ္စာခေါ်တဲ့ဒီအကြောင်းကျိုးဆက်နေမှုပရိစ္ဆာသမုပ္ပါဒ်ကိုခေါ်ဆိုအပ်တဲ့အကြောင်းတရားဒီအကြောင်းတရားဒီနဲ့တကွဒီယုတ်နံဓမ္မဒုက္ခသစ္စာအမြင်ရတဲ့ယုတ်နံဓမ္မသင်္ခါရတရားတွေကိုသင်္ခါရတရားတွေလို့ခေါ်ပါလေ။သင်္ခါရတရားဆိုတာကဆင်ရဆင်ရအကြောင်းတရားတွေကပြုပြင်မှဖြစ်ပေါ်လာရတဲ့တရားဖြစ်လို့သူတို့ကသင်္ခါရတရားလို့ခေါ်တယ်။အဲ့ဒီသင်္ခါရတရားတွေကနန္ဒရာဝထဲမှာလက်ပတ်နေတဲ့သစ္စာတရားတွေဖြစ်လို့သူတို့ကဝဋ္ဌသစ္စာလို့ခေါ်ပါတယ်။ဒီဝဋ္ဌသစ္စာကတေတုဘိက္ခုနဝဋ္ဌေကမ္မထာနာဘိနိဝေသောတိဘဝတိနတိဘိနိဝေသောဒီဝဋ္ဌသစ္စာခေါ်တဲ့ဒုက္ခသစ္စာတရားနှစ်ပါးဒုက္ခသစ္စာဒုတိယသစ္စာခေါ်တဲ့တရားနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှုခအယုံဖြစ်တဲ့ဝိပဿနာစိတ်ပြန်မှုတရားဖြစ်တယ်။ဏိရောဓသစ္စာဘက်ကသစ္စာလို့ခေါ်ဆိုတဲ့သစ္စာနှစ်ပါးကသန္တရာဝမှာခွင့်မြောက်ကြောင်းဖြစ်တဲ့အတွက်သူတို့ကဝိဝတ္တသစ္စာအဲ့ဒီသစ္စာတရားနှစ်ပါးကိုတော့ဝိပဿနာမရှုပါနဲ့ဆိုပြီးဒီလိုသတ်မှတ်ထားတယ်။ဒါကြောင့်ဝိပဿနာဆိုတဲ့စကားလုံးကိုအထက်သလိနည်းတက္ကရာစံသဏ္ဍာန်195မှာဘယ်လိုသတ်မှတ်ချက်ပေးထားလဲ။အနိစ္စာတိဝတိနဝိဝိတိဟိအာဃာရေဟိဓမ္မေပတ္တိတိဝိပဿနာဒုက္ခသစ္စာသမုဒိယသစ္စာလို့ခေါ်ဆိုအပ်တဲ့ဒီသင်္ခါရဓမ္မဒီကိုဖြစ်ပြီးဖြစ်တဲ့သဘောဒီသင်္ခါရဓမ္မဒီဖြစ်ပြီးဖြစ်တဲ့သဘောကိုကြည့်ပြီးအနိစ္စဖြစ်ခြင်းပြင်းခြင်းဖြင့်အနိစ္စခံရတဲ့သဘောကိုကြည့်ပြီးဒုက္ခမပြည့်စုံတဲ့အခြေကဲခိုင်မာနှစ်သရအဖြစ်ကြည့်တဲ့အတ္တမဟုတ်တဲ့သဘောကြောင့်ကြည့်ပြီးအနတ္တဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရှိသုံးတန်တင်ပြီးတွင်နည်းကြီးရှုတဲ့ဉာဏ်ကိုဘာခေါ်လဲဝိပဿနာလို့ခေါ်တယ်ဒီနေ့ယောဂီတယောက်ကမ္မထံကြောင့်နဲ့တော့ဝင်ထိုင်ပြီးဒုက္ခသစ္စာကိုတဲ့ယုတ်ရဲ့နံရဲဆိုတော့ဘာလဲမသိမသိနိုင်ဘူးလို့လည်းလက်ခံထားတယ်ဒါဒီဒုက္ခသစ္စာကိုတဲ့ဘုရားဟောတဲ့ယုတ်နံကဘုရားတည်းသိတာတော့ကဒီမသိနိုင်ဘူးလို့လည်းလက်ခံထားတယ်အတိတ်ဒီဖြစ်ပြီးမရှိဘူးမရှိတဲ့အတွက်ဘယ်လိုရှုမလဲအနာဂတ်ကမဖြစ်သေးဘူးမဖြစ်သေးတဲ့အတွက်ဘယ်လိုရှိမှလဲဆိုအတိတ်အနာဂတ်ရှုွက်တွေကလုံးဝဖြစ်သိမ်းထားတယ်ကြောပိတ်ထားတယ်အဲဒီလိုပုံကတယောက်ကအတိတ်ကသူ့စုပြောတဲ့ခါရင်ဝိဒ္ဒတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းသမုဒိယသစ္စာတရားတွေကြောင့် ဒီဘောမှာဝိညာဉ်နဲ့ယုံသတ်တဲ့ဖတ်တာဝေဒနာလို့ခေါ်ဆိုရတဲ့အကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားဖြစ်ပုံကိုသိအောင်မှာမသိတော့ဘူး။ဘာလို့ရှုမှမရှုလဲ။တခါဒီဘောမှာထူထောင်တဲ့ဝိသဒနာဥပါဒသင်္ခါရကံဆိုတဲ့အကျောင်းသုံးပါးတရားသစ္စာတရားတွေကြောင့်နောက်အနာဂတ်မှာဝိညာဉ်နဲ့ယုံသတ်တဲ့ဖတ်တာဝေဒနာခေါ်တဲ့အကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားတွေဖြစ်မယ်ဆိုတော့သိအောင်မလား။မသိတော့ဘူး။ဘာဖြစ်လို့လဲ။ရှုမှမရှုလဲ။ရှုရတာသိဖို့မလွယ်တာဘူး။မရှိဘူးဆိုတော့ပို့ပြီးတော့မသိဘူးတဲ့မနိကဘူးလားနိကတော်လေးဒါတတိရှိဖို့လိုတယ်ဒီတော့အဲ့ဒီလိုမရှိတဲ့ပုဂ္ဂိုလ်ကြောင့်တန်တော်မှာကမ္မထံကြောင့်နဲ့ဝင်ပြီးထိုင်လိုက်တာနဲ့ဒါရီပဲရှုရှုဝိပဿနာဆိုတာဖြစ်ပါမှာမဖြစ်တော့ဘူးဒါကသဘောပေါက်ဖို့လိုတယ်ဒါကြောင့်ခုဒီရှင်အနန္တကိုရောမြတ်ကဒီဒုက္ခသစ္စာခေါ်တဲ့ယုတ်ပြဏ္ဍရားတွေသိတယ်သမုဒိယသစ္စာခေါ်တဲ့အကြောင်းကြားတွေလည်းသိတယ်ဘယ်လိုသိတယ်လဲနည်းနည်းလေးဒီနေရာမှာပြိဿသမုပ္ပါကသဘောပေါက်အောင်ထပ်ပြီးနည်းနည်းလေးပြောပါယုတ်ဒီကကလတ်ခေါ်တဲ့အမှုန်လေးတွေနဲ့ဖြစ်တော့ဒီကလတ်ကလေးတွေကယုတ်တရားတို့ရဲ့အသေးဆုံးအဖွဲ့အစည်းတာဖြစ်တယ်သူကပရမတ္ထသစ္စာမဟုတ်သေးဘူးဒီယုတ်ကလတ်ကလေးတွေကိုဓာတ်ခွဲနိုင်မှကလတ်တစ်ခုတစ်ခုမှာပထဝီယောဝတိသောဝါယောအစင်းနာရလောဩဇာစသဖြင့်သဘောတရားလေးတွေရှိခုပုဂ္ဂိုလ်ဆယ်ခုစသည်ရှိတယ်ကတိသဘောတရားလေးတွေကဒါယုတ်ပရမအစ်ဖြစ်တယ်။ဒါကဒီယုတ်ဉာဏ်ကြီးကရှုတဲ့အခါမှာတတ္ထဘဂဝါရူပကမ္မဋ္ဌာန်းကထင်တော်သင်္ခေပမနတိကာရဝတိနာဝဝိထာရမနတိကာရဝတိနာဝသရုဌာတဘဝဌာဏကထေတိ။ဘုန်းကြီးတို့သမထဘိုင်းမှာကမ္မဋ္ဌာန်း40သမာဓိထုံနဲ့ဘိုင်းမှာကမ္မဋ္ဌာန်း40ရှိတယ်ဆိုတာမှန်တယ်။ဒါကသမာဓိထုံနဲ့ဘိုင်းဝိပဿနာဘယ်ရောက်လာပြီဆိုရင်ကမ္မထံက2မျိုးပဲရှိတယ်။ယုတ်ကမ္မထံ၊နိုင်ကမ္မထံဆိုပြီး2မျိုးပဲရှိတယ်။ဒီယုတ်ကမ္မထံရှုခွင့်နဲ့ပတ်သက်ပြီးဘုရားရှင်ကဓကမ္မထံအကျဉ်းနည်း၊ဓကမ္မထံအကျဉ်းနည်းဆိုနှစ်နည်းပဲခေါ်ပါလေ။ဒီတော့ယုတ်ရားကိုမိမိကရှုကျင်တယ်ဆိုရင်ဘာလို့ရမလဲ။ဓကမ္မထံအကျဉ်းနည်းကြက်ရင်လည်းအကျဉ်းနည်းနဲ့ရှုပေါ့။ဒီအကျဉ်းနည်းကိုမဟာသီရိဗန္ဓသုတ်ထံမှာဘုရားဟောထားပါလေ။အကျဉ်းကြီးကြည်လည်းအကျဉ်းကြီးနဲ့ရှုအကျဉ်းကြီးကတော့မဟာရဝလောဝတ္တသုတ်တံဓာတုဝိပင်္ဂသုတ်တံအဘိဓမ္မာဓာတုဝိပင်ပါဠိတော်တို့မှာဘုရားရှင်ကိုရရင်ဟောကြားထားတော်မူခဲ့ပါတယ်။အရှင်သာတိဗုဒ္ဓတော်ကိုရောမြတ်ကြီးကလည်းမြစ်ကြီးမဏိကေမဟာဟတိဘဒ္ဓဘုမသုတ်တံမှာဒီမျိုးတစ်ပုံချဲ့ထွင်ပြီးဒီတက္ကမထအကျဉ်းကြီးရှုခက်ကိုဟောကြားထားတော်မူခဲ့ပါတယ်။ဒီတော့မိမိကယုတ်ဉာဏ်ကိုသိကျင်နေဆိုရင်တက္ကမထကိုရှုရတော့မယ်။ကိုယ်ကတက္ကမထလည်းမရှုဘူး။ဒါကမြတ်တယ်မရှိတော့ဘုရားဟောတဲ့ယုတ်ကတည်တည်လို့မသိဘူးမသိတော့သူတို့ကဘယ်လိုပြောလဲဘုရားဟောတဲ့ယုတ်ကဘုရားသာတည်ဟာသာဝကတွေမသိနိုင်ဘူးဆိုပြီးဒီလိုဉာဏ်လုံးပိတ်လိုက်နည်းနည်းစဉ်းစားကြည့်ပေါ့နော်ဘုရားရှင်ပွင့်လာတာဘာအတွက်ပွင့်လဲဘုံတော်ဘောဓိငါကိုယ်ရင်သစ္စာလေးပါထုတ်ပြန်သိမြင်ပြီးတဲ့အခါတတိသာဝကတွေကလည်းသစ္စာလေးပါထုတ်ပြန်သိမြင်အောင်ဟောမယ်သိစရာဒါဥတည်ချက်မုံတော်မိုးစီရငါကိုယ်ရင်ကိလေသာတို့မှလွတ်မြောက်ပြီတဲ့အခါတတိသောကတွေလည်းကိလေသာတို့မှလွတ်မြောက်စီရတိနောတရိယငါကိုယ်ရင်သန္တရာဝစီဒုက္ခမှကုခလွတ်မြောက်ပြီနိဗ္ဗာန်ဆိုတဲ့ထုံမပကန်းတို့ဆက်ရောက်တဲ့အခါတတိသောကတွေကလည်းဒီသန္တရာဝစီဒုက္ခမှကုခလွတ်မြောက်စီပြီနိဗ္ဗာန်ဆိုတဲ့ထုံမပကန်းတို့ရောက်စီရမယ်ကုခနိုင်စီရမယ်ဒါဥတည်ချက်ဒီတော့ဒုက္ခရင်သစ္စာလေးပေါ်ထွတ်ထွင်းသိပြီတဲ့ခါဘယ်မှာသိတယ်လို့မရင်တော့အလုံးနားလည်ကြပါတယ်ဗောဓိမန္တန်မှာပြပိညတ်တဲ့ဉာဏ်ရတဲ့နေ့သုံးလပြင်းနေ့မဟာတကယ်ပြသုံးခုနော်သုံးလပြင်းနေ့ဘုန်းတော်ရဲ့အချိန်ခါလေးမှာအယုံတက်လူဆဲဆဲမှာဘုရားရှင်ဒီသဗ္ဗညုဘုရားအဖြစ်ဆုံးရရှိတဲ့အရတ္တဖို့ဆိုင်အဲ့ဒီအချိန်ခါမှာသစ္စာလေးပေါ်သူကထွတ်ထွင်းသိပြီပြီတဲ့ခါမှာနောက်တော့ဓမ္မစက်တာဒေသနာအစရှိတဲ့သစ္စာလေးပါးနဲ့ဆက်တဲ့ဘုရားစကားတွေကိုဆက်လက်ပြီးဟောပြတော်မူပါတယ်။ဘုသူတွေဟောတယ်။ဒါပဲကြည့်သစ္စာဘုရားငါ့ကိုအမှုရှိနေတဲ့တတိသာဝကတွေအတွက်ဟောပြတာပဲ။သူ့အတွက်သူပြန်ဟောနေတာဟုတ်လား။ဒီသစ္စာလေးပါးကိုသာဝကတွေသိဖို့အတွက်သူဟောပြတာ။သူ့အတွက်သူပြန်ပြီးတော့ဟောနေဖို့ကအကြောင်းရှိသေးလား။မရှိတော့သူကသိပြီ။ဒါလေးတွေကိုသဘောပေါက်ဖို့လိုပါတယ်။ဘုန်းကြီးကတော့သဘောပေါက်စေခြင်းပါတယ်။ဒီလိုမှသဘောမပေါက်ရင်ဒီကကြီးညောင်လည်းလည်းနဲ့ပဲဘောအဆုံးတက်သွားရင်သာသနာနဲ့တွေ့ရတာအကျိုးရှိနိုင်ပါမလားမရှိနိုင်ဘူးဒါကိုတတိထားကြနော်ယုတ်ကမဋ္ဌာန်းရှုခက်ကို ဓကမထံကိုဥဒေရှိရမယ်ဆိုရင်နံကမထံရှိပဲကြတော့နံပါတ်1နံကမထံဝေဒနာနုပါဒနာအစရှိတဲ့စိတ်တနုပါဒနာဓမ္မနုပါဒနာဆိုတဲ့နံကမထံနဲ့ဆက်ဆံနေတဲ့ရှိပဲတွေကိုရှုလို့တဲ့ပုဂ္ဂိုလ်ဒီနံပါတ်2ပရိကိတေရူပကမထံနဲ့ယောကမထံကိုရှုထားပြီးဖြစ်တယ်ဒီစိက္ခာနဲ့မလိုက်တော့ကောင်းမွန်စေတဲ့သာယုံရဲကိုရှုထားပြီးတဲ့ပုဂ္ဂိုလ်ရဲ့အတိညာမှာဒါလင်းဝေနာကစိုက်ပြီးဖြစ်စေအတိစေဝိညာဉ်ကဆိုင်ရင်ဖြစ်စေဖတ်တာကဆိုင်ရင်ဖြစ်စေနံတရားတွေကိုသိနေကြရင်နံတရားတွေကိုသိနေတယ်အဲ့ဒီစင်ကမလိုက်နိုင်မလိုက်နိုင်တော့ယုတ်ကမထံယုတ်ပြဆိုတာဘာလဲမသိသေးဘူးမသိဘဲနဲ့သူကနံပြောင်းရှိရှုလိုက်တော့နံတရားကမသိမသိတော့ဘာပြောလဲရှားဘူးကြလိမ့်မယ်ဒီမှာလဲယစီတမိတ်ရတဲ့အတွက်မှာအကျဉ်းဂရေတသိမ့်မကဖြစ်ပြီးပြည့်နေတဲ့ဒီနံတရားတွေဘယ်လိုရှုမလဲဆိုတော့ဘုရားဟောတဲ့နတ်တရားကိုဂရေတသိမ့်နဲ့ကင်ပေါက်ပြီးဟုတ်ချောင်းထိုးထားလိုက်။ဆွတ်ထုတ်လို့ရသေးလား။မရတော့ဘူးဟုတ်လား။အဲ့ဒါချောင်းထဲမှာပုနေရတာ။ဘုန်းကြီးကတော့အတင်းဆွတ်ထုတ်နေတာပါ။ဒီတော့နတ်တရားလည်းမသိ၊ယုံတရားလည်းမသိတော့ခုနကအထက်သန်းလေးနေအခြေခံရဲ့ရှင်းလင်းချက်အရာဝိပဿနာဆိုတာဖြစ်နေပါမလား။မဖြစ်နိုင်တော့ဘူး။ဒါကသဘောပေါက်ဖို့လိုတယ်နော်။ဒီလိုစိတ်တိတ်တို့ရဲ့သဘောကစိတ်တို့မြည်တည်မှလည်းစိတ်တိတ်နဲ့ကင်းပြီးမဖြစ်ဘူးစိတ်တိတ်တို့မြည်တည်မှလည်းစိတ်နဲ့ကင်းပြီးမဖြစ်ဘူးစိတ်နဲ့စိတ်တိတ်ကစိတ်တဲ့ခဏအတိုင်းမှာအတူဆင်တွဲပြီးဖြစ်ပေါ်ကြပါတယ်အနည်းဆုံးပုံမှန်နဲ့အပြင်စိတ်စိတ်တိတ်ရှင်းလုံးပေါင်းမှစိတ်တဲ့ခဏတစ်ခုဖြစ်နိုင်တယ်တချို့စိတ်တဲ့ခဏတွေမှာပရမဇန်ကဲ့သို့သောစိတ်တဲ့ခဏဖြစ်ခဲ့မယ်ဆိုရင်စိတ်စိတ်တိတ်34 35အထိရှိပါတယ်ဒါစိတ်တဲ့ခဏတစ်ခုတစ်ခုအဲ့ဒီယုတ်တည်းအဲ့ဒီငန်းလေးကိုဟုတ်တယ်မှဆိုသိအောင်မှဖြစ်တယ်။သို့သော်ရှင်နဲ့နဲ့ကိုရုံမြတ်ကဒီဗတိမုဒ္ဒရာဖျားရှင်လက်ထက်တော်အချိန်ခါတက်ကဒီယုတ်ဒီနန်းလေးကိုထုတ်ထင်းသိခဲ့အပေါ်ပါလေ။ဒီတော့ဒီယုတ်ဒီနန်းလေးကသစ္စာဒေသနာတော်နိယဘာသစ္စာလဲဒုက္ခသစ္စာ။ဒီဒုက္ခသစ္စာဒီဘလို့ကြောင့်ဖြစ်တယ်လို့ပြောတော့သမုဒိယသစ္စာကြောင့်ဖြစ်တယ်လို့လည်းဖျားရှင်ကဟောတယ်။အဲ့ဒါဒီသမုဒိယသစ္စာကအကြောင်းတရားဒုက္ခသစ္စာကအကျိုးတရားဆိုရင်သမုဒိယသစ္စာကအရင်ဖြစ်မလားဒုက္ခသစ္စာကအရင်ဖြစ်မလားဒါလည်းလေးပဲနော်ခုဘုန်းကြီးတို့ခန္ဓာအင်္ဂုပြန်ဆန်းစစ်ကြည့်ကြဘုန်းကြီးတို့အလုံးမိဘတွေမှာနေခဲ့ကြရတဲ့လူကြီးပဲမိဘတွေမှာကလည်းရေကြီးစတည်ပြီးနေပြီးကလည်းရေကြီးတည်စားခဲ့ဘာတွေဖြစ်လဲရုပ်တည်နေတဲ့ဆက်ဖြစ်တယ်ရုပ်တရားဘက်ကဆိုရင်ခေါင်းဆုံးဖြစ်တဲ့အချိန်မှာကာယတ္တကကလဘာဝတ္တကကလဟရိယတ္တကကလဆိုရင်ယုတ်ကလအမျိုးစားက3မျိုးယုတ်မျိုးစား30နန္တရားဘက်ကကြည့်ယူသားဖြစ်လို့သောမနန္တဝရဏနဲ့ရှင်ပြပဋိသင်္ချေနေခဲ့မယ်ဆိုရင်စစ်စစ်တဲ့34လုံးအထိဖြစ်ပါတယ်ယုတ်တရားကရူပခန္ဓာစစ်စစ်တဲ့34လုံးထဲမှာပါနေတဲ့ပဋိသင်္ချေအခိုင်စစ်စစ်တဲ့34လုံးမှာပါတဲ့ဝရဏကဝရဏခန္ဓာတင်ညာကတင်ညာခန္ဓာကျန်စစ်တဲ့31လုံးကသင်္ခါရခန္ဓာအတိစိတ်ကဝဉဏ်နဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်လိုဖြစ်သွားလဲ၅ပါးပရိသန္ဓေအခိုင်မှာခန္ဓာ၅ပါးဒီခန္ဓာ၅ပါးဒီသစ္စာจิตရတော်နိယဘာသစ္စာလဲဒုက္ခသစ္စာခေါင်းဆုံးဒီဘုမဆက်ဖြစ်တဲ့ဒုက္ခသစ္စာဒီဒုက္ခသစ္စာဒီဘုရားကြောင့်ဖြစ်တယ်သမုဒိယသစ္စာကြောင့်ဖြစ်တယ်လို့ဘုရားကလည်းဟောတယ်ကိုယ်ကလည်းလက်ခံနိုင်နေဆိုရင်ဒီသမုဒိယသစ္စာဒီဘက်ဘုမဘယ်လိုမှမရှိနိုင်ဘူးအတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်သာဒီဘုမဒုက္ခသစ္စာကလည်းဖြစ်တယ်အတိတ်ကိုလှမ်းမရှုခင်အတိတ်ကသမုဒိယသစ္စာကြောင့်ဒီဘောမှာဒုက္ခသစ္စာဖြစ်တယ်သိမလားမသိနိုင်ဘူးနော်ဒါကတစ်ချက်ဒီတော့သမုဒိယသစ္စာဆိုတာဘာလဲဒါလေးနည်းနည်းရှင်းပြလို့နော်ဒီတော့ဒုက္ခသစ္စာခေါ်တဲ့ယုံနာနေကိုအစ္ဆဒဖိတ်တဲ့ယောဂိကရှုထားရတယ်အတိတ်ဘက်ကိုတားဆိုပြီးတော့လည်းကိုအတိတ်ဘောအထိယုံနာနေကိုရှုထားရတယ်ဒါကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာရဲ့အကြောင်းရင်းကိုရှာဖွေလိုက်တဲ့အခါမှာအကြောင်းတရားတွေကိုဘုရားရှင်ကဝိသဒနာဥပဒနာသင်္ခါရကံဆိုပြီးတော့ငါကုသတ်မှတ်ပြီးပြိဿနမုပ္ပါဒေသနာတော်မှာဟောထားပါတယ်။ဟောတယ်လို့တော့ဒီမှာဝိဇ္ဇာဆိုတာကဘာလဲ။တဏှာဆိုတာကဘာလဲ။ဥပဒံဆိုတာကဘာလဲ။ဒါလေးနည်းနည်းရှင်းပြတော့နော်။ဝိဇ္ဇာဆိုတာကအဝိဓိညာဝိတ္တိဝိဓိညာနဝိတ္တိသိတဲ့သိတိုက်တဲ့တရားကြတော့မသိဘူး။မသိတဲ့မသိတိုက်တာတွေတော့သွားသိတယ်။ဘာဆိုလို့လဲဆိုတော့ဒီခဏအင်္ဂုတ်တခွဲ့ကြည့်လိုက်ရင်ဘုနကပြောခဲ့တဲ့အတိုင်းယုတ်ပရမတရားနံပရမတရားရှိဒီယုတ်နံပရမတရားတွေကဖြစ်ပြီးတဲ့အချက်ချင်းပြက်တယ် အကြောင်းတရားကမကုန်သိရင်အကြောင်းသမှုတရားသစ္စာတရားတွေကမကုန်သိရင်ထပ်ပြီးဖြစ်ထပ်ဖြစ်လဲထပ်ပြတ်ဘာဖြစ်လို့လဲရူပံဘိက္ခုယိအနိစ္စယောပိဟေတုယောပိပစ္စယောရူပတောဥပါဒါယသောပိအနိစ္စောအနိစ္စံသမှုတံဘိက္ခေရူပံကုတောနိစ္စံဘဝိတ္တိချက်တယ်သူယောပိကအနိစ္စပဲဖိုက်ကြောင့်လဲယောပိဟေတုယောပိပစ္စယောယုတ်တရားကိုတည့်ရင်ဖြစ်ပေါ်စေတဲ့ဟေတုအကြောင်းတရားတွေလည်းရှိတယ်ယုတ်တရားတွေကိုအပြည့်ထောက်ပံ့နေတဲ့ပစ္စယအကြောင်းတရားတွေလည်းရှိတယ်အကြောင်းတရားတွေကိုထင်ကအနိစ္စဖြစ်နေတယ်ဒါကြောင့်အနိစ္စအကြောင်းတရားကြောင့်ထင်ရှားဖြစ်ပေါ်လာရတဲ့ဒီယုတ်တရားဒီဘယ်မှာလဲအနိစ္စမြဲတဲ့တရားဖြစ်နေမှာလဲဆိုဒီလိုဟောတာအကြောင်းသမှုတရားသစ္စာတရားတွေကိုရင်ကအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်အကျိုးဒုက္ခသစ္စာတရားတွေလည်းအနိစ္စဒုက္ခအနတ္တပဲဖြစ်နေရတယ်ဒီသဘောတရားဒီကိုယောဂီပုဂ္ဂိုလ်ဆိုတာမြင်အောင်ရှုအောင်ပါဖြစ်တယ်ဒီတော့အကြောင်းတရားတွေကိုရင်ကအနိစ္စဒုက္ခအနတ္တဖြစ်တဲ့အတွက်အကျိုးတရားတွေလည်းအနိစ္စဒုက္ခအနတ္တဖြစ်ရတယ်ဆိုရင်အဲ့ဒီလိုအကြောင်းတရားတွေလည်းအနိစ္စဒုက္ခအနတ္တဖြစ်တယ်လို့မသိဘူးအကျိုးယုံနာနေလည်းအနိစ္စဒုက္ခအနတ္တဖြစ်တယ်လို့မသိဘူးအဲ့ဒါကဘာလဲမသိမှုမသိမှုကလည်းအဝိဇ္ဇာပဲတိုးတော်သိစဉ်သိတိုင်းတဲ့ဒီသဘောတရားကိုမသိဘဲနဲ့မသိတဲ့မသိတိုင်းတာဒီကိုတော့ဉာဏ်ဉာဏ်နှံပြီးသိတယ်ဘယ်လိုသိလဲယောက်ျားပဲမိန်းမပဲသားပဲသမီးပဲစသဖြင့်သိတယ်ဒီယုံနာပရမတရားတွေကဖြစ်ပြီးတော့နဲ့ချက်ချင်းပြတ်တော့ဒါကသားပဲဒါကသမီးပဲဒါကယောက်ျားပဲဒါကမိန်းမပဲစသည်ဖြင့်ပြောပြနိုင်လောက်အောင်အချင်းကြကြတည်နေရရှိသလားမရှိဘူးချက်ချင်းပြက်ပြက်နေပါလေနဲ့အဲ့ဒီသဘောမှန်ကိုမသိပဲနဲ့မသိတဲ့မသိတိုင်းတဲ့ယောက်ျားမိန်းမစသည်ဖြင့်ပြောပြီးအသိမှားတာအဲ့ဒီအသိမှားမှုကိုဘာခေါ်လဲအဝိဇ္ဇာပဲဒီအဝိဇ္ဇာသင်္ချာရှိနေတဲ့အတွက်ကြောင့်ယောက်ျားဘဝမိန်းမဘဝစတဲ့ထိုးထိုးဘဝဒီကိုလှမ်းပြီးတွေ့ကြတဲ့တဏှာစိတ်ကပြီးဆွဲရကဥပါဒါကျင်းပါမြောက်စွာထက်ကတက်ကဖြစ်နေတဲ့တဏှာကိုပဲဒီနေရာမှာတော့ဥပါဒါလို့ဆိုလိုပါတယ်နော်ဒီအဝိဇ္ဇာတဏှာဥပါဒါသုံးခုခြံပြီးသင်္ခါရကံဒီကိုပြုစုပြုထောင်ကြတယ်သင်္ခါရတရားတွေကိုကုသိုလ်သင်္ခါရသမောအကုသိုလ်သင်္ခါရတွေလည်းပြုစုပြုထောင်တယ်ဒီသင်္ခါရတရားတွေလည်းအိဆာဒါပေမဲ့နောက်တစ်ချိန်သူတို့မျောလင်းတောင့်တနေတဲ့ယောက်ျားဘဝဆိုတဲ့ခန္ဓာငါးပါးယောက်ျားနဲ့တရားမိမဘဝဆိုတဲ့ခန္ဓာငါးပါးယုတ်ပြဲနဲ့ကြဒါတွေကိုဖြစ်စေနိုင်တဲ့စွန့်ရင်တတ္တိကိုယုံနာစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲဒီစွန့်ရင်တတ္တိကကံပဲဖြစ်ပါတယ်နော်။ခုရှင်အနန္ဒဂရုမြတ်ကိုပြောကြဆုဗတ္တမုဒ္ဒရာဘုရားရှင်လက်ထက်ကသူကဂေါရမဘုရားရှင်ရဲ့သံဃာတော်တွေမှာဥပဒကအလုံညွန့်ရမှာဣရိတဲ့ဘွေသူရှင်မြတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ရဲ့အတွက်သူကပါရမီဖြစ်တယ်။ဣရိတဲ့ဘွေသူရနိုင်တဲ့ပုဂ္ဂိုလ်လို့အတိမှန်နေတဲ့သဘောကဝိဇ္ဇာနော်ဒီအဝိဇ္ဇာကိုအခြေခံပြီးတော့ဣတိပ္ပေတုရနိုင်တဲ့ခန္ဓာ၅ပါးရှိနေတဲ့ဘဝကိုလှမ်းပြီးတွေ့တဲ့သဘောကတဏှာစိတ်ကပ်ပြီးဆွဲတဲ့သဘောကဥပါဒာဒီဝိဇ္ဇာတဏှာဥပါဒာလုံးကိုခြံရံပြီးတော့ဒုက္ခဘာလို့တလဲဒုက္ခသူမနမင်းသားနဲ့တွေ့ရတယ်အဲဒီတော့နော်မင်းသားဘဝနဲ့ဗုဒ္ဓမုဒ္ဒရာဘုရားအမှုရှိနေတဲ့သံဃာတော်တသိမ့်ပြန့်ဖြိတ်ပြီးတော့သူ့အိမ်မှာဆွမ်းပြေပြည့်စုံလို့ကြွတယ်အနည်းနဲ့ခုနှစ်ရက်ကြာတယ်အင်္ဂါတသိန်းလောက်ထိုင်ပြီးဆုံးဖုံးတိုင်လိုက်အိမ်ဆိုရင်တော့ဒီအိမ်နဲ့တော့နည်းနည်းကြီးမှန်တယ်နော်ဒီလိုရဲ့ဘုံကအရှိန်ကိုနည်းနည်းအကဲခတ်ကြည့်တာသူတို့ဘလောက်ချမ်းသာတဲ့အင်္ဂါတသိန်းဖျားမှုကြီးတဲ့အင်္ဂါတသိန်းကိုလောလောလေးနဲ့ဆွံ့ကျွေးနေတယ်လောလောလေးနဲ့ဖျားမှုကြီးတဲ့အင်္ဂါတသိန်းကလည်းသူ့အိမ်မှာထိုင်ပြီးဆုံးဖုံးနေတယ်ဘယ်နည်းတော့အိမ်ဘလောက်ကြီးမှန်လဲအဲ့ဒီလိုအိမ်မျိုးဒီမှာဖောင်းမက်ဒီတေးရှင်းစင်တာတခုလောက်ရလာရင်တော့ဘယ်နဲ့နေလဲအချိုးကျသွားပြီတင်နော်ဒီတော့သူထူထောင်လိုက်တာကသင်္ခါရကံတယ်ဒါရင်လားဆိုတော့မကတိဘူးခုနှစ်တိုင်နဲ့သုတ္တပန်ထောပြီးကောင်းမှုကုသိုလ်တွေပြုတ်ပြီးလိုက်တဲ့အခါမှာဒီသင်္ခါရတရားတွေကုသိုလ်စေတနာတွေအကျဉ်းအများကြီးဖြစ်တယ်ဒါပေမဲ့လို့ဒီသင်္ခါရတရားတွေကဖြစ်ပြီးဖြစ်တဲ့အနိစ္စတရားတွေမှန်တယ်ဖြစ်ချင်းဖြစ်ချင်းပဲအနိစ္စခံရတဲ့ဒုက္ခတရားတွေလည်းမှန်တယ်အနတ္တတရားတွေလည်းမှန်တယ်သို့တော့သူမျှော်လင့်တောင်းတနေတဲ့အလိုအကျွေးဣတိရဲ့ဘွေသူစင်မြဲနိုင်တဲ့ခန္ဓာငါးပါးယုတ်ရဏတရားဆိုတဲ့အကျွန်းဒုက္ခသစ္စာတရားတွေကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတ္တတိကိုယုံနာစင်မှာမြုပ်နှံပြီးမှသူကချုပ်ပြတ်သွားတယ်။အဲ့ဒီစွန့်ရင်တ္တတိကိုဘာခေါ်လဲ။ကံလို့ခေါ်ပါတယ်နော်။ပေါ်လိုက်တော့အဝိဇ္ဇာတဏှာဥပါဒံတခါရကံဆိုပြီးအကြောင်းတရားပဲနဲ့ခေါ်လဲ။ငါကတော့တော့သူ့ရဲ့သင်္ခါရကံနဲ့တော့မရက်ပါဘူး။အနှစ်တသိန်းကာလအတွင်းမှာစွန့်အားရှိသလား ဘုရားရှင်ရဲ့သန္တာတော်မှာသီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုစနစ်တကျကျင့်တဲ့အတွက်ပေါ်ပြအထောက်ပါတယ်။ဒီလိုပရိသမ္မိဒသူကသောတပန်ဘဝနဲ့ပရိသမ္မိဒဉာဏ်၄ပါးကိုရရှိတဲ့တော်ကောင်းပါဒါဒီကိုရမဘုရားရှင်ရဲ့သန္တာတော်မှာဒီလိုပရိသမ္မိဒဉာဏ်၄ပါးကိုရရှိတဲ့တော်ကောင်းတဲ့ဖြစ်ကျင်ရမယ့်အင်္ဂါယ၅ရာရှိတယ်အဲ့ဒီအင်္ဂါယ900ထဲမှာနံပါတ်ပြည့်ပြည့်တဲ့အဓိကမှခေါ်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်ကိုရရှိရင်းဆိုတဲ့အင်္ဂါယကတော့နောက်ဆုံးဘဝကျမှပြည့်စုံပါတယ်။နောက်ဆုံးရှင်အနန္တဘဝရောက်မှာကျန်နေတဲ့အင်္ဂါယက၄ချက်ကရှင်းရှင်းပြည့်စုံလို့ရင်သန္တရာတော်တွေမှာသူကဖြစ်ကျင်ရတာဖြစ်တယ်။အဲ့ဒီအင်္ဂါယ၄ချက်ကပရိယတ္တိဖျားရှင်ရဲ့ပိရိကသုံးပုံဗတိဒေါတိကိုနှုတ်ပုံရောက်မှာထိုချင်းခါတဲ့ကသင်ယူခဲ့တယ်။တဝနတရားတော်ကိုအယုအသိအလေးကလေးပြုတ်ပြီးတော့နာယူခဲ့ပရိပု္ပ္ပာဒီတရားတော်မှာလာရှိတဲ့အ내အဋ္ဌိပဲလို့ခေါ်ဆိုအပ်တဲ့အထက်ကရာတွေသို့မဟုတ်အထုံးအဖွဲ့ခဲရခက်စိတ်ဒီကုကြဉ္ဇနန္ဒသူတော်ကောင်းကြီးထံယဟန်သံဃာတော်ကြီးယဟန်နာမထေရထံချင်းကပြီးတော့မင်းများလျှောက်ထားခဲ့တနည်းပြောရင်တော့သဝနအယကတော့အထက်ကရာနဲ့တကွသင်ယူခြင်းဆိုပြီးပြောလဲဖွင့်ထားတယ်ဒီတော့ဗိဒကပါဠိတော်နဲ့တကောအထက်ကရာတွေကိုဒီဘုရုမုဒ္ဒရာဘုရားရှင်အမှုရှိတဲ့ရှင်းရှင်းဖျားရှင်တို့ရဲ့တဏ္ဍာတော်တွင်ကသူကလက်ကျင်ခဲ့ပြီးပြီးအလွတ်ရောက်ဟောသင်ယူခဲ့ထားပြီးပြီးဒါကအကြောင်းတစ်ခုနောက်ထပ်ထင်ရှားတဲ့အကြောင်းတစ်ခုကတော့ပုပ္ပယောဂဖြစ်တယ်။ဘာလို့ပုပ္ပယောဂခေါ်တယ်လဲဆိုတော့ပုပ္ပယောဂနာမပုပ္ပဘုဒ္ဓနာသာသနေကတ္တပစ္ဆာကတ္တဘာဝိနယောဝအနုလောမံခုတ္တရဘုဒ္ဓပိပန္တဝဝိပဒနာလူယောဂောပုဗ္ဗယောဂပုဗ္ဗယောဂဆိုတာကရှင်းရှင်းဘုရားရှင်တို့ရဲ့သံဃာတော်ဘက်မှာယောတွင်သို့ဆုံးငံသွားရင်ယောတွင်ကယောတဲ့ကနေကျောင်းသို့ပြန်လာရင်ကမ္မထံတရားကိုဆောင်ယူပြီးသွားခြင်းဆိုလိုတာကအသွာအပြန်ယောတွင်သို့ဆုံးငံသွားတဲ့အခါမှာလည်းကမ္မထံကိုဆောင်ယူတယ်ယောရင်ကဒီကြောင်းကိုပြန်လာတဲ့အခါမှာလည်းကမ္မထံကိုဆောင်ယူတယ်။ဘာကမ္မထံလဲလို့ပြောမိမိကကမ္မထံကိုပေါ်မြအထုတ်ဆက်အထုတ်ဆက်ဖြစ်ခရင်ကမ္မထံကမ္မထံပဲ။မိမိကဝိပဿနာကိုပေါ်မြအထုတ်နေဆက်ဖြစ်ခရင်လည်းဝိပဿနာကမ္မထံပဲ။ဆုံးခံသွားတဲ့အခါမှာလည်းကမ္မထံတရားတွေကိုအထုတ်ပြီးသွားတယ်။ဆုံးခံရမှကြောင်းကိုပြန်လာတဲ့အခါမှာလည်းကမ္မထံတရားတွေကိုအထုတ်ပြီးတော့ပြန်ခဲ့တယ်။အရင်လိုအသောအံပြန်ကမ္မထံကိုဆောင်ယူပြီးတော့တကယ်လက်တွေ့အထုတ်လိုက်တာပဲထင်ရောက်လား။ယောဝအနုလောမံခုတ္တရဘုသမိပံတဲ့ခုတ္တရဘုဉာဏ်ရဲ့အနိအပ္ပမှာရှိတဲ့အထွတ်ထိပ်ကိုရောက်သွားတဲ့သင်္ခါရုပ္ပကဉာဏ်အထိသူကအထောက်ခဲ့ပါတယ်။ဒါကသူ့ရဲ့ပါရမီတွေပဲ။ဒီလိုဖြစ်ကျင်ခဲ့တဲ့ပါရမီတွေကရှိရှိဖျားရှင်တို့ရဲ့သံဃာတော်မှာလင့်ကျင်ခဲ့တော့အဲ့ဒီပါရမီတွေဟာချုပ်ပြတ်မသွားဘူး။နော်။စွန့်အင်းနေတဲ့ပြည်ပြည့်ဝလာနေလိုက်တာခုဂေါရမဘုရားရှင်သာသနာအတွင်းရောက်လာတဲ့အခါကျတော့တရားတော်တစ်ပုဒ်ကိုနာယူလိုက်ရင်မပြောက်တော့ဘူးအကုန်လုံးမှတ်မိပြီမကောင်းဘူးလားကောင်းနေဆိုရင်လည်းဘုရားရှင်ကတော့မချီးမောင်းဘူးเนาะမချီးမောင်းကြောင်းဘုန်းကြီးထပ်ပြောဒါပြင်းနဲ့သူ့မှာဆိုလိုတာကသူ့ရဲ့အလုံးဒါနဘွယ်အဆန့်ရှိတဲ့ကောင်းမှုကုသိုလ်ကိုကြည့်လိုက်လို့ရှိရင်ယုတ်နံပရမတရားတွေကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်ရည်မျက်မှောက်ဖွင့်ဖို့ပြီးချင်းထိုပရမတရားတို့ရဲ့အကြောင်းတရားဒီကိုသမာဓိတိဉာဏ်ပညာဖြင့်ကိုယ်ရင်းမြတ်ဖွင့်ဖို့တည်မြဲခြင်းဆိုတဲ့ကံကံရဲ့အကျုပ်ကိုတတ်သိနားလည်နေတဲ့ကမ္မတက္ကရာသမာဓိတိဉာဏ်ပြဋ္ဌာန်းပြီးမှသူကလှူဒါန်းတယ်။အဲဒီလိုလှူဒါန်းတာရဲ့အတွက်ကြောင့်ဒီလိုအလှူဒါန်းမျိုးကိုဝိပုလဖလားပြန်ပြောကြည့်ကြတဲ့အကျိုးတရားရှိတဲ့ဒါနမျိုးကိုခေါ်တယ်။မိမိတို့ကအရှင်းမြင့်နေတဲ့အကျိုးတရားတစ်ခုကိုလှူလာတုံးတာခဲ့ရင်မိမိတို့ကဒီအင်္ဂါယ၅ချက်နဲ့ပြည့်စုံအောင်ကြိုးစားဖို့တော့မလိုဘူးလားဆုတောင်းယုံနဲ့ညမှာဒါဝသဘောပေါက်စီခြင်းနော်ဆုတောင်းနေယုံနဲ့မရဘူးရံဖြစ်နေယုံနဲ့ရမှာမရနိုင်ဘူးဟုတ်တယ်မလားဆုတောင်းနေယုံရံဖြစ်နေယုံနဲ့ရတဲ့လုပ်ငန်းမျိုးမဟုတ်ဘူးတကယ်လက်တွေ့ကျင့်ရမယ့်လုပ်ငန်းဖြစ်နေတယ်တိုးတော့အဲ့ဒီလိုအကျိုးတရားရှိတဲ့ဌာနမျိုးကိုဖျားရှင်ကတင့်ချိုင်ပါသလားလို့မေးတော့ဖျားရှင်ကမနှင့်ချိုင်ဘူးဘာကြောင့်လဲမစဉ်ဟူသမျှဒီအင်းငယ်ပဲဖြစ်ခြင်းဖြစ်ပါစေရုံချံဆက်စုပ်ခွင့်သဘောတရားဧကံရှိတယ်လို့ဘဝဟူသမျှဒီအင်းငယ်ပဲဖြစ်ခြင်းဖြစ်ပါစေမြည်သည့်ဘဝကိုမြတ်ငါဖျားမချီးမွမ်းပါဘူးဆိုပြီးတော့ဒီလိုဖျားရှင်ကရှုံချထားပါတယ်ဘာဖြစ်လို့လဲရှင်အနန္ဒရဲ့ဣတိရေ၅ဆံရတဲ့ဘဝပဲဖြစ်ဖြစ်အောက်ထေဆုံးအမေပဲချက်ပြိတ္တန်နေရတဲ့ဒုက္ခမရှိဘူးလားရှိ ။ဘဝရဲ့ဒုက္ခရှိတယ်၊နာရတဲ့ဒုက္ခရှိတယ်၊သင်ရတဲ့ဒုက္ခရှိတယ်။ဒီကြားထဲမှာမိမိကအကြွေအကြောင်းမလားလို့နှလုံးမသွင်းတတ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တဲ့ဆိုရင်မိမိတက်စီတက်မဲ့ကာမဝိတ္ထုအစစူတွေဖောက်ပြန်ပြစီချင်းဒီဥသောအကြောင်းကြောင့်ဆိုရင်ရခြင်းဒုက္ခတရားမောခြင်းမိတ္တယံအပြိတိဝတရားကိုစီယအတိဒုက္ခတရားစေစီယအပြိသောမနတတရားပြင်းစွာဘူပါယခြင်းဥပယတတရားဆိုတဲ့မိရိရဲ့လုံရက်တဲ့ဌာနမခံရဘူးလားခံရမယ်မိမိသတိတမကမ္မဝတ္ထုအစစူတွေကိုအကြောင်းပြုပြီးဒါကမိရိရဲ့လုံရက်တဲ့ဌာနခံရမယ်ဒေါသမိရိရဲ့လုံရက်တဲ့ဌာနခံရမယ်မောဟမိရိရဲ့လုံရက်တဲ့ဌာန်ကိုလည်းခံရမယ်ဒီလိုမိတ္တစေတ္တိတို့ဖြင့်ဝိုင်းပြီးလုံရက်မှုကိုရှင်ရဒုက္ခရရှိနေတဲ့ဘဝမျိုးကိုဘုရားရှင်ဘက်ကချီးမွမ်းမယ်ဆိုလို့ရှိရင်တော့ချီးမွမ်းတယ်ပါမလားမချီးမွမ်းဘူးဒါကြောင့်ဘုရားရှင်ကမစင်ဟူသမျှဒီနည်းကပဲဖြစ်ခြင်းဖြစ်ပါစေရွှေချာဆက်စုပ်ဖွယ်သဘောတရားဧကန်ရှိသလိုဘဝဟူသမျှဒီနည်းကပဲဖြစ်ခြင်းဖြစ်ပါစေမြည်သည့်ဘဝကုန်မြတ်ငါဘုရားမချီးမွမ်းပါဘူးဆိုပြီးတော့ဒီလိုဟောထားတယ်ဘယ်တော့ပရိသတ်ဒီလက္ခဏာနဲ့ဟမ်လက္ခဏာနဲ့အဲအတန်ခတ်တူးလို့နော်ဟင်းကဲဒါပြင်းရင်ဘုရားရှင်နှစ်ချိန်တဲ့ဒါနကဘေဒနာမျိုးလဲနောက်တစ်ခုဟောထားတယ်နော်ယောဝိတာရကောဝိတာရကိသုဒ္ဓါဒိဌာနတမိနာလတ္တံသုပတနာစေတောအဘိတတဟံကမ္မဖလံဥလရံတံဝိဒနာအာမိသာဒါနနာမကန္တီယောဝိတရကောအကျဉ်းထာကကိမိတဲ့အလှပိတဲ့ပုဂ္ဂိုလ်သည်ဓမေနာလန္တန်တရားသောနိလံဖြင့်ရှာဖွေသည်ဖြင့်ရရှိရာတက်လှဖွေဝုထုပစ္စည်းစုကိုသုပဒနာစိတ်တော်အလုံးကြည်လင်သောစိတ်ဓာတ်ရှိသည့်ဖြစ်၍ဩလရံပြပြောကြည့်ခြင်းမြင့်မြတ်လာစွာသောကမ္မဖလံကံကံဤအကျိုးတရားကိုအဘိတတံအဘိတတံတော်အလုံးသက်ဝေညုံကြည့်သည့်ဖြစ်၍ဝိတရာကိသူရကကိမိတဲ့လူကံပုဂ္ဂိုလ်တို့၌တန်တန်တန်ထုတ်ကဲ့သို့သောအလှူဒါနမျိုးကိုတရာတိပေလူဤဒါနအလှူဒါနကိုတရာတိပေလူဤတန်တန်တန်ထုတ်ကဲ့သို့သောအလှူဒါနမျိုးကိုဝေစင်စေဧကံအမှန်အဖြစ်အမိဒါဒါနနံပစ္စည်းလေးပါတိဟူသောအမိဒါကိုလူရန်ပူဇော်ကြကုန်သောအမိဒါဒါနဟူသောများတို့တွင်အကံဒီအတန်းဆုံးအမြန်ဆုံးသောအလှူဒါနမျိုးဟူ၍ဟံဃဗျာတိဝရမိဟောကြားတော်မူပါပေ၏အတန်းဆုံးအမြန်ဆုံးဌာနပဲအကောင်းဆုံးဌာနဘယ်ဌာနလဲဆိုတော့နံပါတ်1အလှူပေးတဲ့ပုဂ္ဂိုလ်ကရာဂကင်းပြီတဲ့ပုဂ္ဂိုလ်ဖြစ်တယ်နံပါတ်2လူပဲဝိထုကလည်းတရားသောနိလန်ဖြင့်ရှားဖွေရရှိတဲ့လူပဲဝိထုပစ္စည်းစုဖြစ်နေတယ်နံပါတ်3ဝိလူတဲ့အချိန်ခါမှာလည်းရာဂဒေါသမောဟအဆက်ရှိတဲ့ကိလေသာအငြင်းကြီးတွေရဲ့ဝင်ရောက်တောက်ချဲမှုမရှိတဲ့အတွက်စိတ်ဓာတ်တွေကအလွန်ကြီးလင်းတန်ဆင်းနေတယ်။နံပါတ်၄ပြန်ပြောင်းကြည့်ခြင်းမိမြနေတဲ့ခန္ဓာရဲ့အကျိုးကိုတတ်သိနားလည်တဲ့ကမ္မတက္ကရတမ္မာတိဋ္ဌိဉာဏ်ပြဋ္ဌာန်းလျက်ရှိတဲ့ယုံကြည်ချက်သရတရားကလည်းသိအားကောင်းတယ်။ဖုံးလိုက်တော့အလူပေးတဲ့ပုဂ္ဂိုလ်ကမှအင်္ဂါပနည်းချက်လည်း၄ချက်။အလူကံပုဂ္ဂိုလ်ကလည်းရာဂကိမိတဲ့ပုဂ္ဂိုလ်ကြီးဖြစ်နေတယ်လေ။ဖုံးလိုက်တော့အင်္ဂါပနည်းချက်လည်း၅ချက်။ဒီလိုအင်္ဂါ၅ချက်ပြည့်စုံနေတဲ့အလှူဒါနမျိုးကိုအာမိဒဒါနနာမကပစ္စည်းလေးပါဆိုတဲ့အာမိဒကိုလှူဒန်းပူဇော်နေတဲ့ဒါနဟူသမျှတို့ဖြင့်အသာဆုံးအမြတ်ဆုံးဒါနလောကဘုရားကဟောတယ်။ဘာကြောင့်ဘောလျက်ဘောပတ္ထနာယအဘဝတော်ဒီအလှူခြင်းဘက်မှာဘောကိုလှူလာတောင့်တတဲ့စိတ်ဓာတ်ဘာမှမရှိတော့ဘူး။ဘဝမှာတွေ့တာတဲ့စိတ်ထားလည်းလုံးလုံးမရှိမရှိတဲ့အတွက်ကြောင့်ဒီအလှူဒါနကြောင့်နောက်တဲ့ဘဝတည်းဆိုတာဖြစ်အောင်မဖြစ်တော့နောက်တဲ့ဘဝတည်းမဖြစ်ဘူးဆိုရင်နောက်တဲ့ပရိသန္ဓေနေရတဲ့ဒုက္ခရှိမှာမရှိဘူးနောက်တဲ့ဩဝါရတဲ့ဒုက္ခလည်းမရှိဘူးနောက်တဲ့နာရတဲ့ဒုက္ခလည်းမရှိဘူးနောက်တဲ့သိရတဲ့ဒုက္ခလည်းမရှိဘူးမိမိပိုင်ဆိုင်နေတဲ့လက်ရှိတဲ့ကမ္မဝဋ္ထုအစွတ်စွတ်ဆိုတာကရှိသေးလားမရှိတော့မရှိတဲ့အတွက်ကြောင့်ဒီကာမဝတ္ထုအစွတ်စွတ်ကိုအကြောင်းခံပြီးဖြစ်ပေါ်လာမဲ့ဆိုရင်ရခြင်းဒုက္ခတရားဘောခြင်းမိတ္တရခြင်းပရိဒေဝတရားကိုဆင်းရခြင်းဒုက္ခတရားဆင်းရဲခြင်းဒေါမနတတရားပြင်းစွာပူပန်ရခြင်းဥပယုတတရားဒီဆိုတဲ့မိရိရဲ့လုံရက်တဲ့ဌာန်လည်းခံရအောင်မလားမခံရတော့ရာဂမိဒေါသမိမောဟမိတို့ရဲ့လုံရက်တဲ့ဌာန်လည်းခံရအောင်မလား မခံရတော့ဘူးမိတ္တစေတတိတို့လုံးမြတ်တဲ့ဒဏ်ကဝင်လုံးကျုပ်လွတ်သွားတယ်မကောင်းဘူးနော်ဒါမျိုးအကျိုးရှိတဲ့ဒါနနဲ့အကျိုးမရှိတဲ့ဒါနဘယ်တန်းကကောင်းတယ်ဒါပဲအကျိုးမရှိတဲ့ဒါနကဘုကောင်းတယ်အကျိုးမရှိတော့ဘာအကျိုးမှမရရင်ဘာဒုက္ခမှမရှိတော့ဘူးအကျိုးရှိတဲ့ဒါနကြတော့ဒါမျိုးမျက်ရည်လေးဆက်လက်နေဟုတ်လားအရှင်ပြန်တက္ကကြီးကဘာဖြစ်လို့အရှင်ပြန်တက္ကမကြီးတော့ဘာဖြစ်သွားပြီလာပြီဟုတ်တယ်မလားဒါကဘာဖြစ်လို့သမီးကဘာဖြစ်လို့ပစ္စည်းတွေကဘာဖြစ်လို့ဟုတ်ပလားမျက်ရည်ဆက်လက်နေရမယ်ဘောအမျိုးအကျိုးပေးတာလေဒါကြောင့်ဘုရားရှင်ကတော့မစင်ဟူသမျှသည်နိငယ်ပဲဖြစ်ခြင်းဖြစ်ပါစေယုံချဆက်စုပ်ခွဲသဘောတရားဧကံရှိတယ်လို့ဘောဟူသမျှသည်နိငယ်ပဲဖြစ်ခြင်းဖြစ်ပါစေမြည်တိဘောကိုပြန်ငါပြန်မချိမောဘောမကင်းပြတ်သွားတဲ့လုပ်ငန်းခွင်ကိုယ်တော်လည်းဘုရားရှင်ကနှစ်ချက်ပါတယ်။တွန့်တော်ဒီညမှာထူးခြားချက်ကလေးတစ်ခုရှိဘုသူတော်လည်းတစ်ခုထပ်ပြောအောင်။ဝိတရာဂဆိုတာကနေရာတကမှာတရောခံများများပါ။ရာဂကင်းပြီးတဲ့ယဟနာအရှင်မြတ်တေကိုသာဆုလိုရင်းဖြစ်ပါတယ်။ဒီတုတ်တံမှာတော့ဝိတရာဂအရာယဟနာအရှင်မြတ်နေတဲ့ကအနာဂံတရောကောင်းနေကိုပါဒီမှာဝိတရာဂအရှင်နေထက်တာ။ဘာကြောင့်လဲဆိုတော့အကြောင်းရှိပါတယ်နော်အနာဂရိယသရကောင်းတွေကဘဝဆိုတာသင်္ချန်ရှိကြပြီဆိုရင်တို့ရဲ့ဘဝကဇမပြည်ပဲရှိပါတယ်လူပြည်နတ်ပြည်မှာတို့ပြန်နေပြီပရိသန္ဓေနေခွင့်မရှိတော့ဒါနကအကျိုးပေးတယ်ဆိုတာကလူပြည်နတ်ပြည်မှာပဲအကျိုးပေးတာပါလူချမ်းသာကိုအကျိုးပေးမယ်နတ်ချမ်းသာကိုအကျိုးပေးမယ်လူချမ်းသာနတ်ချမ်းသာဆိုတာကဘုန်းကပြောခဲ့တဲ့အတိုင်းပဲဒီနန္ဒနီရတဲ့ဒုက္ခ၊ဩဝါရတဲ့ဒုက္ခ၊ငာရတဲ့ဒုက္ခ၊တရားရတဲ့ဒုက္ခအဆန်းရှိတဲ့။ဆင်းရဲဒုက္ခဘောဝတို့ဖြစ်ပြည့်နေနေတဲ့ချမ်းသာတာဖြစ်တယ်။တောတော့ဒီဌာနကအကျိုးပေးရင်လူပြည်နဲ့ပြည်မှာပဲအကျိုးပေးတော့ဗြဟ္မပြည်အထိလိုက်အကျိုးပေးသေးသလားဆိုတော့အကျိုးမပေးပါဘူး။ဗြဟ္မပြည်ကိုသွားတဲ့ပုဂ္ဂိုလ်တွေကဇန်ရင်ဆွမ်းအားကြောင့်ပါကြတယ်။ဇန်ချမ်းသာတွေကိုမိမိဇန်နဲ့လျော်ညီးတဲ့ချမ်းသာဒုက္ခရှိတဲ့ဘုံဌာနကိုရောက်တယ်။ရောက်ပြီးတဲ့အချိန်ခါမှာဒါကခီးရှည်တယ်ဆိုပြီးတော့ကြိုးကပြောကြတယ်ဘယ်လိုကတော့မလိုတဲ့ပုဂ္ဂိုလ်ကြီးပြောတာပါရှည်တယ်တို့ရဆိုတာကိုယ်သဘောပါကိုယ်ကရှည်ခြင်းရှည်တာပဲတို့ချင်းတို့တာပဲဘုန်းကြီးနမူနာလေးပြောမယ်ခဏခဏကြုံရင်းတော့ပြောနေပါတယ်ထပ်ပြောလိုက်ဦးဥပကကြီးနဲ့ထောက်ဆောင်ပါကြည့်ခဏခဏရင်ဖြစ်တယ်ဘုန်းကြီးရကဇနီးမောင်နှံလေးလာကြတော့ရင်တော့ရင်ဖြစ်ဖို့ပဲတိုက်တွန်းတယ်အဲ့တော့ခဏခဏယဉ်ဖြစ်တဲ့အချိန်ကကျတော့ဥပကကလည်းကျင်းထားတယ်။ဒီမှာတနည်းသိမှငါမှဆရာကောင်းတစ်ခုရှိပါလေ။အနန္တဇိနာဆိုတာရှိပါလေ။ဘုရားဒီလိုကျင်းတယ်။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ဘုရားရှင်တို့ရဲ့ဓမ္မတာကဗောဓိမဏိမတတ္တတ္တဟခေါ်တဲ့949ရဲ့တရင်တုံတော်မူပြီးတော့တရားဟောတော်မယ်လို့ဆင်ញင်လိုက်တဲ့အခါဓမ္မတာအလျောက်ကဣတိပရဏဗရဏတိပိဣတိပရဏမိဂရဝတ္တမဟောနေကြဖြစ်ပါတယ်။ဒီတော့ဘုန်းကြီးတို့ဘုရားရှင်ကထိုနေ့တရားဟောတော်မယ်ဆိုပြီးကြွချီဖို့ကြည်လိုက်တဲ့အခါဥပက္ခကြီးကအာယုန်ထဲမှာပေါ်လာတော့ဆက်ပြီးဆင်ញင်ကြည်လိုက်တော့ဥပက္ခကြီးတနေ့တော့ကျွတ်တန်းဝင်နေတဲ့အကြောင်းဥပနိဒ္ဒယလေးရှိနေပြီဆိုတာတွေ့တယ်။ဒါနဲ့ဥပက္ခကြီးကိုချီးမြှောက်ခြင်းနဲ့ဘုန်းကြီးတို့ဘုရားရှင်ကကောင်းငင်ဖြစ်ဖြစ်ဘောဓိမဏိကနေဣတိပရဏမိဂရဝံတော်ကိုမကြောပဲခြေရင်ခီးပြီးကြောပါလေ။ကုက္ကလပထဝီဝင်အနိဋ္ဌယကတော့ဗုဒ္ဓခန္ဓာနဲ့ခရာခေါ်တဲ့မြို့လေးတစ်မြို့ကိုရှိနေပါလေ။အဲဒီခရာနဲ့ဗုဒ္ဓဘောဓိမဏိချာခုတော့ကွင်းမြင်ဖြစ်နေပါလေ။အဲဒီကွင်းမြင်မှာဥပက္ခမြတ်သွားဆုံးတယ်။ဥပက္ခကထိုချင်းကကဘုမုတ်တဲ့ကရောမှာဟောစားကလည်းမရှိဘူးဘလို့ကြည့်လို့ကောင်းမယ်ပြေချာကြည့်ပြီးတော့အဲ့ဒီမှာဘုရားရှင်နဲ့လမ်းဆုံလိုက်တဲ့အခါကျတော့ဘုရားရှင်ကိုကြည့်ပြီးတော့အော်သိရင်ဣန္ဒြေတွေကသိကျင်းလင်းတယ်အသာယတာတွေကလည်းသိကျင်းလင်းတယ်ဥပရိတ္တပါတိကလည်းသိကောင်းတယ်သင်ကတရားတို့တရားမြတ်ရနေတဲ့ပုဂ္ဂိုလ်တွေတူတယ်သင်ဆရာကဘယ်လိုလဲသင်ကဘယ်လိုပုဂ္ဂိုလ်တွေကိုယဉ်ညွတ်ပြီးတော့ရှင်ဟန်ပြုလာတာလဲစသဖြင့်မေးလိုက်တော့ဘုရားရှင်ကငါ့မှာဆရာမရှိပါဘူးငါကအနန္တဇိနအဆုံးပိုက်ကြမရှိကိရသာတွေကိုအံပွဲခံထားတဲ့အနန္တဇိနအမိရတဲ့ပုဂ္ဂိုလ်ကြီးလို့ဒီလိုအပြန်ဖြေပေးလိုက်တယ်။ဟောဟုတ်ပြီရတယ်ဟုတ်ပြီရတယ်ဆိုခေါင်းလေးပြန်ပြီးသူကလမ်းကြီးရှောင်ထွက်သွား။ဘာဖြစ်လို့လဲ?သူဣန္ဒြေကမင်းကျင်တယ်။မင်းကျင်တယ်ပြီးနေဒီလိုတွေ့လိုက်ချင်းနေသူ့အတွက် နောက်တစ်ချိန်မှာညာဖုန်ညာရရှိဖို့အတွက်အကြောင်းအထောက်ပံ့တစ်ခုဖြစ်နိုင်တယ်လို့ဘုရားရှင်ကချီးမြှောက်ခြင်းနဲ့အတွက်တသက်ပြောပြရတယ်။ပြီးတော့အာလုံးကြားဖို့တဲ့အတိုင်းဝင်္ဂဟာရဇနဘုံရောက်တော့ဒေါ်ဆောင်ဝါနဲ့အကြောင်းပါပြီးဆိုကြသူဒေါ်ဆောင်ဝါခန့်ငယ်ငယ်ဆိုတော့လေသူကမိဘတွေအချင်းပေးစားလို့သာယူထားမကျင့်နိုင်ဘူး။မကျင့်တဲ့နဲ့ဆူလိုက်အောင်လိုက်ဆောင်းလိုက်မြောင်းလိုက်လို့တော့ဥပက္ခကလည်းကျင်းထားတယ်။ဒီမှာသိငါ့မှာဆရာကောင်းသမားကောင်းအနန္တစီရာကရှိပါရဲ့ဆိုပြီးသူကကျင်းထားတယ်ယုံမှုရတော့ကြိုးစားတော့ဒီနေ့တော့နိုင်သွားတယ်။ဒါလေးတယောက်ရပြီတဲ့ကကလေးချော့ရင်လဲစောင်းလိုက်မြောင်းလိုက်နဲ့ချော့နေတော့ကျတော့ဥပကနည်းနည်းလေးလှုပ်လာတယ်။အဲဒါနဲ့အိမ်မောကနေဆင်းသွားလိုက်တယ်။ဆင်းသွားလိုက်တော့ဘုရားရှင်ကထိုနေ့ဇေတွန်ကျောင်းမှာလှမ်းပြီးဆင်ញင်ကြည့်လိုက်တော့ဥပကကြီးဒီနေ့တော့ဇေတွန်ကျောင်းရောက်လာလိမ့်မယ်ဆိုတာမြင်တော်မူတယ်။မြင်တဲ့အတွက်ယဟန်တွေကိုကြွတင်ပြီးအတိပေးထားတယ်။အနန္တဇိနဗြဟ္မရှိတယ်လို့လူတယောက်ကဒီကျောင်းထဲကဝင်ပြီးမိခင်ရဲ့ငါဖျက်ထံခေါ်လာခဲ့ဆိုပြီးအမိန်ပေးထားဘုပ္ပကကြီးလည်းရောက်လာတော့သူကဒီလိုလိုက်မေးတော့အနန္တဇိနဗြဟ္မရှိတယ်မေးတော့ယဟန်ကြီးကဖျက်ထံခေါ်သွားလိုက်ကြ။ဘိုးလေးရောက်တော့ဖျက်ရှင်ကဟေ့ဘုပ္ပကနေဘုန်းကြီးမကြုံလားဆိုပြီးမေးကြည့်။ဘယ်နေတော့ဒကာကြီးကဘုန်းကြီးမင်းရင်ဘယ်လိုရှင်းကြလဲ။ဘုန်းကြီးမကြုံလားလို့မေးလိုက်တဲ့အခါတတိယဝုချင်းတဲ့ဗျာခက်ခက်တော့ဟုတ်ပေးလိုက်ဆိုရင်ဖျက်ရှင်ကအမိန်ချတယ်ဘုန်းကြီးဝတ်တယ်ဘုန်းကြီးလည်းဝတ်ပြီးရဟန်းပြားတွေအပြင်းထန်အထုံထအနာဂတ်မင်းရဲ့ဘုန်းကြီးဆိုင်ပါတယ်မကြမ်းဘူးအပြင်းမှာမင်းရဲ့ဘုန်းကြီးဆိုင်လိုက်တဲ့အချိန်ခါမှာဒေါ်ဆာဝါကလည်းတကယ်တော့ဥပကဆင်းသွားတော့နည်းနည်းတော့စိတ်မကောင်းမှုထင်ပါတယ်တိတ်အများကြီးတော့ဟုတ်ပုံမရပါဘူးအဲ့ဒါနဲ့သူကနှောင်းယုံခံပြီးလိုက်လာတော့ဇေတွန်ကျောင်းရောက်တော့ဥပကကြီးကဘုန်းကြီးဝတ်တော်ပြီဆိုတာသူသိတော့မငေါ်ပါဘူးဘာမှမလုပ်ကံတော်ကုန်ဝင်စင်ထားလေဘုန်းကြီးကတော့အတွေ့ရစေခြင်းလို့တခါကြီးဘုန်းကြီးဝတ်ပြီဆိုတော့မကြီးပြန်ညည်းလေးဆက်လက်ဆက်လက်နဲ့အလာဒါဘုန်းကြီးကမကြမ်းဘူးအဲ့ဒါသူကလည်းအောက်ကြမခံဘာလို့လဲဘိက္ခုနီကျောင်းတိုင်းတော်ပြီဘိက္ခုနီဝတ်လိုက်တယ်ဝတ်လိုက်တဲ့အခါသူကလည်းအပြင်းတန်တဲ့အထုတ်လိုက်တော့လူဘဝမှာအရတဖို့တည်သွားတယ်ယဟနာဖြစ်သွားတယ်ဘုပ္ပကကြီးကလည်းအနာဂမ်မိမညာဘုန်းကြီးဆိုင်ပြီးမကြခင်မှာပဲသူကအဝိဟာဗြဟ္မဘုံသုတ္တဝါဒငါဘုံနဲ့ကအောက်ဆုံးဘုံကိုရောက်ရှိသွားပါလေ။အဝိဟာဗြဟ္မဘုံရောက်တော့သူကအပြင်းထန်ဆက်ပြီးအထုတ်လိုက်တဲ့ချက်ချင်းအရတ္တဘုံကြည့်ပြီးတော့ပြိနိဗ္ဗာန်ဆံတော်ရေ။မကောင်းလား။ဒီအရဘာဖြစ်လို့လဲ။ယံဖြစ်လို့ဟုတ်လား။ယံဖြစ်တဲ့အတွက်ဒါဒီလိုဖြစ်သွားတာအကဲကြီးနူးနေကြမယ်ဆိုလို့ရှိရင်တော့ခွင့်နိုင်မှာမလား။မခွင့်နိုင်မခွင့်နိုင်လို့ရှိရင်ယန္တာဖြစ်မှာ။မဖြစ်နိုင်ဘူးဒါကြောင့်ဘုန်းကြီးတို့ညာရှိဖို့တော်လေးတိုင်တွန်းပါနော်ကဲအဲ့ဒီတော့ဆိုလိုတာကဒါနကအဲ့ဒီအထိလိုက်အကျိုးပေးလားမပေးပါဘူးရှေးရောရှေးလားမရှေးပါဘူးဒါရှေးတော့ကိုကရှေးခြင်းလို့ရှေးတာကိုကနေခြင်းလေဆိုလို့ရှိရင်တော့နေရဖို့ပြန်ပါပြီးမှအကြာကြီးကိုကမနေခြင်းဘူးချက်ချင်းဥပက္ခတို့လိုအရတ္တဖို့ကချက်ချင်းရစီရမယ်လို့ပါရမီဖြည့်ကြည့်အရတ္တဖို့ရတာနဲ့ပြိဋိဘံချက်ချင်းဆံလို့ရပါတယ်ဒါကြောင့်ဒီတုံ့တံမှာရာဂကင်းပြီးတဲ့ပုဂ္ဂိုလ်ရဲ့စိတ်ရင်းမှာဥပကတို့ကဲ့သို့အနာဂတ်သူတော်ကောင်းတွေကိုလည်းထည့်ထားတယ်။ဘာဖြစ်လို့လဲ။ထိုပုဂ္ဂိုလ်တွေကနောက်ထပ်ဒီဒါနကြောင့်ရရှိမဲ့ဘဝကိုမျှော်လင့်ချက်ဘာမှမရှိတော့ဘူး။တောတော်ဗြဟ္မာဘဝကိုတော့မျှော်လင့်တာမှန်တယ်။ဒါပြည့်ဒီဗြဟ္မာဘဝဒီသူတို့အတွက်ဒါနကြောင့်ရရှိမဲ့အကျိုးတရားမျိုးမဟုတ်ဘူး။ဇန်တမာတိကြောင့်ပါရတာပါနော်။ဒါကြောင့်ဒီနေ့တော်ကောင်းနေလိုက်ခုလိုပိဋကသုံးပုံအစရှိတဲ့တရားတွေကိုယူရတာဒီပိဋကတွေကဘာတွေကိုဖော်ပြနေတယ်ဆိုတာလောက်ကိုသဘောပေါက်ဖို့လိုတယ်။ဒီပိဋကတွေမှာလာရှိတဲ့သီလကျင့်ခြင်းကျင့်ကြံနေတဲ့ကျင့်တာဖို့လိုတယ်။သမာဓိကျင့်ခြင်းနဲ့နေပြီးတော့အောင်မြင်မြင်ကျင့်တာဖို့လိုတယ်ဒါရှင်းနန္ဒကဲ့သို့နော်။သူ့ရဲ့ memory တွေကွန်ပျူတာဟက်တွေကသိကောင်းတယ်ဘာကြောင့်ကောင်းတယ်ဆိုတာသဘောပေါက်မှာ။ဟောပြီအလကားနေရင်ကောင်းတာမျိုးမဟုတ်ဘူး။ဘာတမီတွေဖြစ်ခဲ့တာ။ဒီလိုဖျားရှင်ရဲ့တရားတွေကိုတစ်ခေါက်လောက်ရုပ်ဖိုင်လိုက်ယုံနဲ့ရတယ်ဆိုရင်မကောင်းဘူး။ဒီကောင်းနေဒါကြောင့်ပါဠိဖြစ်ကြပါဒီနေ့ကောင်းမှုကုသိုလ်ရဲ့အဖို့ဘာဟာလဲ။နိဗ္ဗာန်ကိုရခြင်းရဲ့အကြောင်းအထောက်ပံ့ဟာဖြစ်ပါစေလို့ဒီလိုဆုတောင်းပန်းထားပြီးတော့ဒီစက်တွန်းချအမြတ်ဝင်မယ်နော်။သို့တော့စွန့်နိုင်ခဲ့မယ်ဆိုရင်တော့မိမိတို့ကအနာဂတ်လည်းမဖြစ်သေးဘူး။ယဟန္တာလည်းမဖြစ်သေးဘူး။တိရတို့ကဉာဏ်တော်ပုဂ္ဂိုလ်တို့အနဂံပုဂ္ဂိုလ်တို့ရရှိတဲ့အကျိုးတရားများကိုအလိုရှိပါတယ်ဆိုရင်တော့ဘာလို့မလဲ။နံပါတ်၁သမာဓိတွေကိုအောင်မြင်ပြီးတည်ထောင်ပြီးတော့ယုတ်တိနန္ဒီဟောတိုင်းမှာသတိအောင်ကျိုးစားရမယ်ဒါဒုက္ခသစ္စာ နံပါတ်2အကြောင်းသမှုရိယသစ္စာတရားလို့ခေါ်ဆိုအပ်တဲ့ကျောင်းကျောဆွေနဲ့မပရိသတ်ဘုဘသဘောတရားတွေကိုဟောတိုင်းမှစွာပြီးဟောကြားအထောက်အပံ့။အဲဒီလိုသိတဲ့အခါမှာအကြောင်းတရားနဲ့တူတာဒီယုံနာနဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့တဏှဉ္ဇဝိပဿနာရှုနိုင်ရမယ်။အဲဒီလိုရှုနိုင်တဲ့အလူရှင်ပုဂ္ဂိုလ်တို့ကအခုလိုအလူတဏ္ဏဘောတစ်ခုကျင်းပါတဲ့အခါအလူကံပုဂ္ဂိုလ်လို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်ဤတန်တမတည်ရှိတဲ့ယုတ်ဒီနန္ဒီကိုလည်းသိရှိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြရှိပါမယ်။မိမိအလှပေးတဲ့ပုဂ္ဂိုလ်တန်တမတည်ရှိနေတဲ့ယုတ်ဒီနန္ဒီအကြောင်းတည်းနဲ့ကောင်တော့ယုတ်နန္ဒီကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြရှိပါမယ်။ခုဒီလှပဝတ်ထေလို့ခေါ်ဆိုအပ်တဲ့သာဝဇာတန်ကိုဆက်ကြပါစို့။ဒီဆိုင်ရဇာတန်ဒီကိုဖမ်းပြီးတလေးပါသိသိပြီးစနစ်တကျချုပ်လိုက်မယ်ဆိုရင်လည်းတို့ကယုတ်ကလအမုံကြီးရဲ့အပေါင်းအစုပဲ။ဒီကလအမုံလေးတွေတခွင့်ကလတကုတကုမှာဘုရားရောဒီဇောဝါရောအစိမ့်နဲ့ရတာဩဇာဆိုပြီးသဘောတရား၈ခုရှိတယ်။အဲဒီ၈ခုထဲမှာဗာဠိနဲ့ဒီဇောတက်တော့နောက်ထပ်ဆင်ခဲဆင်ခဲယုတ်ကလဒီကအသိအထက်ခတ်ခတ်ဖြစ်နေရတယ်။အဲဒီလိုထက်ခတ်ခတ်ဖြစ်နေတဲ့အတွက်သူတို့ဟာလည်းဖြစ်ပြီးဖြစ်တဲ့အနိစ္စတရားပဲ။ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာဘာဝနာကံထံစီးပြန်လျက်အလူတဏ္ဏဝဲတစ်ခုကျင့်ပါမယ်ဆိုရင်ဒီလိုတဏ္ဏမျိုးကနိဗ္ဗာန်ကိုရောက်အောင်တည့်ရကျေးဇူးပြုပေးနေတဲ့ဌာနမျိုးဖြစ်ခြင်းကြောင့်ဒီဌာနမျိုးဟာလည်းဒီဌာနကြောင့်နောက်ထပ်အကျိုးတစုံတရားဘဝဆိုတဲ့အကျိုးတစုံတရားမဖြစ်ထွန်းလာနိုင်တဲ့ဆုံးအားမရှိတဲ့အတွက်ကြောင့်ဒီလိုဌာနမျိုးကိုလည်းတချို့တချို့နေရာမှာအကမွန်မြတ်သောဌာနတစ်ခုအဖြစ်ဘုရားရှင်ကချီးမောင်းပါတယ်နော်ကဲအဲ့ဒီအဆင့်တော့အထိမမိမိတို့ကမစွန့်နိုင်ဘူးဆိုလို့ရှိရင်တော့ဘာလို့လဲလေဘဂဝန်ရာကြီးအကြောင်းထောက်ပံ့ဖြစ်ပါစေချုပ်ပြီးစတုံပန်းထားပြီးတော့ရေစံတန်းချအနေဝေချာနော်ကဲလိုက်ဆိုကြလိုက်ဆိုကြဒီရှင်ဖျားတပည့်တော်တို့သည်ယရဏသုံးတန်ကံကံဤအကျိုးတရားကိုတဝင်ယုံကြည်ကြပါကုန်သည်ဖြစ်၍ကရဏဂုံသုံးပါးနှင့်တကောငါဘာတိလကိုခံယူဆောင်တည်ခြင်းဖြင့်ဘုရားအမှုရှိသောသံဃာတော်တို့နှင့်တကားကြွရောက်လာကြကုန်သောပရိသတ်အပေါင်းသူတော်ကောင်းတို့အားဆွမ်းခင်ဖြစ်ပေါ်ခြင်းချိုးခြင်းရသာအပြာပြာတို့ကိုဆက်ကကျွေးမွေးလူတန်ပူဇော်ပါကုန်၏အရှင်ဘုရားထိုမှတပါဤပိဋကတော်များကိုလီဤကြောင့်တည်းအတွင်း၌တိထကိုပဲပူဇော်ကြပါကုန်၏အရှင်ဘုရားတပည့်တော်တို့ဤဤနေ့ဤရက်၌ပြုလုပ်အပ်သောဤကောင်းမှုသည်ဒုက္ခခတ်တေငြိမ့်အယမံယနေ့ဘံကိုချမ်းသာသောကိုခြင်းတရားလင်းမြန်သောအတိညာတို့ဖြင့်လွယ်ကူစွာယံခြင်းရောက်ခြင်း၏ကြီးစွာသောအကြောင်းအထောက်အပံ့သည်ဖြစ်ပါစေတည်းဤကောင်းမှု၏အဖို့ဘာကကိုကျေးဇူးအထူးရှိကြပေဘုံကုန်သောမိခင်ဖခင်ဆရာသမားဆွေမျိုးညတကာအပေါင်းတို့အား၎င်းရှိရှိဘဝယခုဘဝတို့၌ဆွေမျိုးတော်ဆက်ဖို့ကုန်သောဝေလွန်ကြမိကုန်ပြီသောမိဘဘုဘာဆွေမျိုးညတကာအပေါင်းတို့အား၎င်းညာမင်းကြီးအား၎င်းယမမင်းအား၎င်းတပည့်တော်တို့ကိုစွန့်ရှောက်လျက်ရှိကြကုန်သောနတ်မြတ်နတ်ကောင်းနတ်အပေါင်းတို့အား၎င်းတတိတော်တို့နိထယယယယောကိုစောရှောက်လျက်ရှိကြကုန်သော နမညာနကောနာဘုံတို့အား၎င်းဘုရားမြတ်စွာသာသနာတော်ကိုဆုံးရှုံးလျက်ရှိကြကုန်သောနမညာနကောနာဘုံတို့အား၎င်း32ဘုံချင်းလင်းကြကုန်သောကျင့်ကြံတမ်းညာသတ္တဝါဘုံတို့အား၎င်းမြတ်ဝိဝိပါယိထိုသတ္တဝါတို့သည်တိတော်တို့နှင့်ထတုထမြတ်ကုသိုလ်ကောင်းမှု၏အဖို့ဘာဂကိုအမြရ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေသော
Amen.